Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ2019ခုနှစ်ဇွန်လ26ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအထူးဆုံးစစ်ဆေးမှုရဘတ်မူလာကအောက်လွတ်တော်ကောမဒီနှစ်ခုရှိမှာမင်းမျက်နှာတွေကိုနောက်လာကြရင်လူသိချင်များဖြစ်ဖို့သဘောတူလိုက်ပါပြီဒီကိမ်းမီနယ်ကနေဒုက္ခသည်တွေထွက်ပြေးသွားရတဲ့ဖြစ်ရမှာကျူးလွန်ခဲ့တယ်ဆိုတဲ့ရာဇဝမှုတွေကိုဆက်ပြီးစုံစမ်းစစ်ဆေးခွင့် ICC ရှေ့နေကတင်ပြတောင်းခံတော့မှာဖြစ်ပါတယ်။ပြည်သူ့သမ္မတနဲ့ဆွေးနွေးတဲ့အခါကုံသွေးသဘောတူညီချက်မရရင်တွင်းကုံကုံထပ်စီးကြမယ်လို့သမ္မတထရမ်ကပြောပါတယ်။ဒီသတင်းလူနဲ့ဒုတိယစစ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးနားဆင်မယ့်သတင်းလွှာတွေမှာတော့ဂျပန်နိုင်ငံမှာဇွန်လ28 29ရက်တွေမှာကျင်းပမယ့် G20 ထိပ်သီးစည်းဝေးပွဲမှာ American သမ္မတနဲ့တရုတ်သမ္မတတို့အလို့သဘောတွေ့ဆုံမှုရှိတဲ့အတွက်နှစ်နိုင်ငံကြားကုံသွယ်ရေးစစ်ပွဲအဆုံးသတ်မဲ့တိုးတက်မှုတွေများရှိလာမလားလို့မျှော်လင့်နေကြတဲ့အပေါ်မှာ
Well the meeting is really important because it will signal to us whether Donald Trump is interested in resuming the negotiations.
Matthew Asia Company ကယင်းမြောက်နယ်မှုဆိုင်ရာကြွမ်းကျင်သူတို့ပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်ကြောက်တော်တိုက်ပွဲအတွင်းအရသားတွေထိခိုက်မှုရှိတဲ့အကြောင်းမြန်မာနိုင်ငံမှာ AH1N1 PDM09 မျိုးစားတကွေးရောဂါနဲ့သေဆုံးသူ9ဦးရှိပြီဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနားဆင်ရပါမယ်။နောက်ပိုင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားပေးဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုချကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘတ်မူလာကဇူလင်လကျရင်အောက်လွတ်တော်တရားရေးနဲ့ထောက်လှမ်းရေးကော်မတီတွေရှေ့မှာမေးမြန်းတာတွေကိုပြောဆိုဖြေကြားဖို့သဘောတူလိုက်ပါပြီ။အဲဒီကြားနာပွဲဟာအများပြည်သူတယောက်နဲ့တကွန့်ကြားနာပွဲဖြစ်မှာပါ။အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရိုးနက်လာနဲ့ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌအဒမ်ရှစ်တို့အင်္ဂါနေ့နောက်ပိုင်းကထုတ်ပြန်တဲ့ပူးတွဲစာထဲမှာဇူလင်လ18ရက်နေ့မစ္စတာမူလာထွက်ဆိုပွဲကိစ္စကြေညာထားတာပါ။သမ္မတမူလာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအတွင်းဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့သမ္မတဒေါ်နယ်ထရမ်ကကြိုးစားပြီးတော့တရားရေးဘဏ်ကိုဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းစုံစမ်းစစ်ဆေးခဲ့ပါတယ်။တချို့အချက်အလက်တွေကိုဖော်ပြထားပြီးတော့မှအီဗီလာကထုတ်ပြန်တဲ့မစ္စတာမူလာရဲ့နောက်ဆုံးအစီရင်ခံစာထဲမှာရွေးကောက်ပွဲကာလအတွင်းမစ္စတာထရမ်ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားတို့အကြားပူးပေါင်းကြံစီလှုံ့ဆော်ခဲ့တာမရှိဘူးလို့ကောက်ချက်ချထားပေမဲ့တရားရေးဘဏ်ကိုဝင်ဆွတ်ဖက်ခဲ့တယ်လားဆိုတာကိုတော့အတိအကျမှတ်ချက်ပေးမထားပါဘူး။
အမေရိကန်နဲ့အီရန်နိုင်ငံစလုံးကစစ်မဖြစ်ချင်ဘူးလို့ပြောထားကြပေမဲ့လည်းနှစ်ဖက်ထိတ်တန့်တာဝန်ရှိသူတွေကြားစကားနဲ့တတိပြပြောဆိုတာတွေကိုတော့ဆက်လုပ်နေကြပါတယ်။အီရန်အုပ်ရှောင်းအယာတိုလာအလီခါမေနီကအမေရိကန်ဟာကမ္ဘာပေါ်မှာအရက်ဆက်ဆုံးအစိုးရတွေဖြစ်ပြီးစစ်ပွဲတွေပဋိပက္ခတွေနဲ့ကိုဂျိုးရှာကောင်းမွန်ဖျက်မှုတွေရဲ့လက်သည်နိုင်ငံတစ်ခုဖြစ်တယ်လို့ဒီကနေ့ဝေဖန်ပြောဆိုပါတယ်။ဖိနှိပ်တဲ့ဓာတ်ကအရေးယူမှုတွေကြောင့်အီရန်နိုင်ငံသားတွေခံစားနေကြပေမဲ့လည်းအားနည်းသွားမှာမဟုတ်ပဲအင်အားခိုင်မာဆဲပဲလို့လည်းသူ့ကိုယ်တိုင်အပေါ်အမေရိကန်ဘက်ကတန်ခတ်အရေးယူထားပြီးရပ်ပိုင်းအတွင်းမှာပဲခါမေနီကပြောသွားပါတယ်။အမေရိကန်ဟာစစ်ဆင်ညီနိုင်ပွဲတွေမှာတခြားနိုင်ငံတွေကိုလက်ဖျားတတ်တဲ့နိုင်ငံဖြစ်တယ်လို့လည်းခါမေနီကပြောပါတယ်။ခါမေနီကိုတန်ခတ်အရေးယူတာဟာအီရန်နိုင်ငံကိုတိုက်ခိုက်တာနဲ့အတူတူပဲလို့အီရန်အစိုးရတာဝန်ရှိသူတဦးကပြောထားသလိုသမ္မတဟာဆန်ရိုဟာနီကလည်းအမေရိကန်အစိုးရရဲ့လုပ်ရဟာတိတ်ကိုဆိုးဝါးပြီးမှိုက်မဲတဲ့လုပ်ရဖြစ်တယ်လို့ရုပ်မြင်သံကြားကထုတ်လွှင့်တဲ့မိခွန်းမှာပြောထားပါတယ်။သူ့နိုင်ငံအနေနဲ့အမေရိကန်နဲ့စစ်မဖြစ်ချင်ပေမဲ့လည်းဘလို့ကျူးကျော်မှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်သွားမယ်လို့အီရန်သမ္မတကပြောပါတယ်။
ဒီတရမကုံမှာတရုတ်သမ္မတရှီချင်းပြင်နဲ့တွေ့ဆုံဆွေးနွေးတဲ့အခါကုံသွေးဆိုင်ရာသဘောတူညီချက်တခုမရဘူးဆိုရင်တရုတ်နိုင်ငံပေါ်နောက်ထပ်သွင်းကုန်ကုန်တွေစီကျက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့သဘောတူညီချက်မရဘူးဆိုရင်တိကိုထိရောက်တဲ့နောက်ထပ်သွင်းကုန်ကုန်တွေစီကျက်မယ်လို့ Fox စီးပွားရေးလုံခြုံရေးဌာနနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်သမ္မတထရမ့်ကပြောသွားတာပါ။ဂျပန်နိုင်ငံအိုဆာကာမြို့မှာဒီတရမကျင်းပမယ့်ဆက်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာတရုတ်အမေရိကန်ခေါင်းဆောင်နှစ်ဦးတွေ့ဖို့စီစဉ်ထားတာပါ။ကုံသွေးဆိုင်ရာဆွေးနွေးပွဲတွေပြီးခဲ့တဲ့မေလမှာအောင်မြင်မှုမရဘဲရပ်သွားခြင်းကလေးကဆိုရင်နှစ်ယောက်မျက်နှာချင်းဆိုင်တွေ့ဆုံမှလည်းဖြစ်ပါတယ်။အမေရိကန်ဘက်ကကုံသွေးကွန်စပြီးစီးကျက်လိုက်ခြင်းကလေးကနိုင်ငံခြားဒေါ်လာဘီလီယံရာပေါင်းများစွာတန်ဖိုးရှိတဲ့ကုမ္ပဏီစီးတွေပေါ်သွင်းကုန်ကုန်တွေအပြန်အလှန်အဖြစ်စီးကျက်ထားကြပြီဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံကနေ Rio Grande မြစ်ကိုဖြတ်ပြီးတော့ American ပြည်ထောင်စုတဲ့ဝင်ရောက်ဖို့ကြိုးစားခဲ့ကြတဲ့ El Salvador နိုင်ငံကရွှေပြောင်းဝင်ရောက်သူတားအဖာနှစ်ဦးပြီးခဲ့တဲ့တနင်္လာနေ့ကရေနစ်သိမ်းဆုံးသွားတဲ့တပ်ပုံကို Mexico သတင်းစာ La Jornada က ပထမဆုံးဖော်ပြခဲ့ပါတယ်ဒီနောက်မှာတော့အဲ့ဒီတပ်ပုံတွေလူမှုကွန်ရက်တွေနဲ့သတင်းဌာနတွေမှာအကြေတဝင်ဖော်ပြခဲ့တဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာခေလွန်ခွင့်ရရေးစောင့်ဆိုင်းနေကြတဲ့ရွှေပြောင်းအခြေချသူတွေရဲ့အခြေအနေပေါ်ပို့ပြီးတော့အာရုံစိုက်စရာဖြစ်သွားစေပါတယ်ဒီဖြစ်ရကြောင်အဲ့ဒီလိုစိတ်တိတ်ခိုက်စရာတပ်ပုံမျိုးတွေကိုဖော်ပြတာသင့်တော်ရဲ့လားဆိုတော့ညှင်းခုံမှုတွေကလည်းထွက်ပေါ်လာပါတယ်လာဟိုနာဒါနဲ့ AP သတင်းဌာနတွေရဲ့အဆိုအရအမေရိကန်မှာနိုင်ငံရေးခေလွန်ခွင့်ရှောက်ထားရတာစိတ်မရှိတော့တဲ့ Oscar Ramirez ဟာသူ့ရဲ့ဇနီးသမီးတို့နဲ့အတူမြစ်ကိုဖျက်ကူးဖို့ပြီးခဲ့တဲ့နေငွေတွေကဆုံးဖြတ်ခဲ့တယ်လို့ဆိုထားပါတယ် Ramirez ကအသက်2နှစ်အရွယ်သူသမီးလေးကိုသူ့ရဲ့ T-shirt အောက်ကနေတိုင်းပြီးတော့မြစ်တစ်ဖက်အရောက်ကူးနိုင်ခဲ့ပေမဲ့သူ့ရဲ့ဇနီးကိုကူညီဖို့ပြန်ကူးလာတဲ့အချိန်မှာတားအဖာနှစ်ယောက်စလုံးရေစီးတန်တဲ့မျက်စိရည်စီးကြောင်းနဲ့အတူပါသွားခဲ့တာဖြစ်ပါတယ် El Salvador နဲ့ Mexico အစိုးရပူးပေါင်းပြီးတော့ကျန်းရတဲ့ရုပ်အလောင်းတွေပြန်သေးဖို့အခုတော့လုပ်ကိုင်နေပါတယ် El Salvador နိုင်ငံခြားရေးဝန်ကြီး Alexandra Hill ကအခြားရွှေ့ပြောင်းအခြေချသူတွေကိုလည်းအနေရရှိတဲ့စွန့်စားမှုမျိုးတွေမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့နှစ်အတွင်းရွှေ့ပြောင်းအခြေချသူ283ဦးထပ်မံတည်ဆုံခဲ့ကြောင်း American အစိုးရကလည်းတရင်ထုတ်ပြန်ထားပါတယ်
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300တိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1505ကနေပြောထုတ်လည်ပေးနေပါတယ်ရှင
်ဒီဝေကနေဗဒူးညဘက်ဒီနေ့ကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့ရိုဟင်ညာမွတ်စလင်တွေအပေါ်ကျူးလွန်တယ်လို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမှုတစ်ခုအပြည့်အဝဆောက်လုပ်ဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရှေ့နေကစတင်လှုပ်ဆောင်တော့မှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်2018ခုနှစ်စက်တင်ဘာလမှာကနအူးစမ်းစစ်မှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်ဒီအခြေအနေအပေါ်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ခွင့်ပြုချက်တင်ပြတောင်းခံမယ်လို့ ICC ရှေ့နေကပြောပါတယ်ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့် ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းလုပ်ဆောင်စရာမလိုသလိုလက်ခံမှာလည်းမဟုတ်ဘူးလို့ပြောထားပါတယ်။ဒါပေမဲ့လည်း ICC ဘက်ကတော့လူတွေကိုမောင်းထုတ်တဲ့ရာဇဝတ်မှုကိုကျူးလွန်ထားတယ်ဆိုတဲ့ဆွဆွဲချက်မှာနေဆက်ကြော်တဲ့သဘောတဘာဝရှိနေတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာကြောင့်ဒေသတွင်းမှာရာဇဝတ်မှုတွေကျူးလွန်ထားနိုင်ခြင်းရှိတဲ့ပေါ်စုံစမ်းစစ်ဆေးနိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ထားပြီးဖြစ်ပါတယ
်။အမေရိကန်နိုင်ငံဟာမကြာသေးခင်ကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေသူတို့ရဲ့ 5G စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုမရှိသေးဘူးလို့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei ကဒီကနေ့ပြောပါရယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေချိန်မှာပဲအခုလိုပြောလိုက်တာပါ Huawei ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Ken Hu ကလက်ရှိ 5G နည်းပညာအပေါ်တန်ခတ်အရေးယူမှုတွေကလုံးဝထိခိုက်မှုမရှိဘူးဆိုတာအလုံးကိုရှင်းရှင်းလင်းလင်းပြောနိုင်ပါတယ်လို့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ Mobile World Congress မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းအဲ့ဒီလိုပြောသွားတာပါ Huawei ထုတ်ပစ္စည်းကိရိယာတွေကိုသူတို့ကွန်ရက်တွေမှာအသုံးမပြုဖို့အတွက်သမ္မတ Donald Trump အစိုးရကတခြားနိုင်ငံတွေကိုဖိအားပေးနေပါတယ်အထူးသဖြင့်မြန်နှုံသိမ့်မြတ်တဲ့ 5G ဆက်သွယ်ရေးကွန်ရက်တွေကစတင်တော့မှဖြစ်တာကြောင့်အခုလိုဖိအားပေးနေတာပါဒီကမ္ဘာလုံးဆိုင်ရာ 5G ဆက်သွယ်ရေးစီမံကိန်းမှာ Huawei ကုမ္ပဏီကထိပ်တန်းကနေပါဝင်မယ်လို့ခန့်မှန်းထားကြပါတယ် 5G ကွန်ရက်အတွက်ဥရောပကုမ္ပဏီအများစုနဲ့ contract စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်ပြီးဒီဆက်သွယ်ရေးကွန်ရက်ကိုထိန်းသိမ်းဖို့တမမဟုတ်ရင်းနှီးမြှုပ်နှံမှုတိုးမြင့်ဖို့တောင်မှဆက်လုပ်သွားမယ်လို့ Huawei ကပြောထားပါတယ် Huawei 5G အတွက်ဒေါ်လာ4ဘီလီယံယင်းနေမြုံနှံထားပြီးတော့နောက်တစ်ဆင့်အတွက်ကျွန်တော်တို့ရဲ့ယင်းနေမြုံနှံမှုဆိုင်ရာမူဝါဒမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့လဲဒုဥက္ကဋ္ဌကင်ဟူကပြောပါတယ်
။အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကမွတ်စလင်အမျိုးသားတဦးကိုနှိပ်စက်ညှဉ်းပန်းပြီးဟိန္ဒူကျွေးကြော်တန်းကိုအတင်းကျပ်ဆိုခိုင်းပြီးတော့တပ်ပစ်လိုက်တဲ့ဖြစ်ရပေါ်နာကျင်ခံစားရတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့ပြောပါတယ်။ဒါဟာဖြင့်ဘာသာရေးတစ်ခုခုကိုအဓိကသတ်မှတ်မထားတဲ့အိန္ဒိယနိုင်ငံမှာလူမှုဝန်ဝိုင်းတွေကြားတင်းမာမှုတွေဖြစ်နေတဲ့ထဲကနောက်ဆုံးပေါ်လာတဲ့ဖြစ်ရပါမွတ်စလင်တွေနဲ့တခြားလူနည်းစုတွေပေါ်ပြစ်မှတ်ထားလို့ဆောင်နေတဲ့ဟိန္ဒူလူရန်ကားတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်မိုဒီကအပြင်းထန်ပြောဆိုတာမရှိဘူးဆိုပြီးတော့ဝေဖန်ခံနေရတာပါ။ဒါပေမဲ့ရက်ဆက်တဲ့လူရဲ့ကျူးလွန်သူတွေကိုအပြင်းထန်ရေးယူဖို့ဝန်ကြီးချုပ်မိုဒီကဒီကနေ့မှပဲပြောပါတယ်။အိန္ဒိယရှိပိုင်းဂျာခန်းပြည်နယ်ကဖြစ်ရမှာလူသားမှုနဲ့ဆက်ဆက်ပြီးအခုချိန်ထိဆိုရင်အမျိုးသား၁၁ယောက်ကိုရဲတပ်ဖွဲ့ကဖမ်းထားပြီးဖြစ်ပါတယ်။အဲ့ဒီအထက်မှာမွတ်စလင်အမျိုးသားတာဘရက်အန်ဆာရီကိုရိုက်နှက်နေတယ်လို့ဆွဆွဲခံထားရသူလည်းပေါ်ပါပါတယ်။အဲ့ဒီဖြစ်ရပ်ကိုရိုက်ယူထားတဲ့ဗီဒီယိုဟာဆိုရှယ်မီဒီယာပေါ်မှာအများအပြားပြန့်နေပါပြီ။အသက်24နှစ်အရွယ်အန်ဆာရီကိုအိမ်ထဲဖောက်ဝင်ပြီးခိုးယူမှုနဲ့ရွာသားတွေကဆွဆွဲခဲ့တာပါ။သူ့ကိုတိုင်မာကျိုးနဲ့ချပြီး12နာရီကြာရိုက်နှက်ခံခဲ့ရပြီးတဲ့နောက်မှာရဲတပ်ဖွဲ့ကထိန်းသိမ်းနိုင်လိုက်တာပါ။သူ့ကိုစေယုံပို့ခဲ့ပြီးမြေစနေနေ့ကပဲတေဆုံသွားတာဖြစ်ပါတယ်
။ရွှေပြောင်းဝင်ရောက်သူများဆိုင်ရာဒေါ်လာ4ဘီလီယံခွဲအရေးပေါ်ရမငွေအစီအစဉ်တရက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ ။နောက်ဆုံးမှာဒီအစီအစဉ်အတည်ဖြစ်သွားမယ်ဆိုရင်တော့အမေရိကန်မက္ကဆီကိုနယ်စပ်ကလူပစ်ကြံနေတဲ့စခန်းတွေထဲမှာထိမ့်သိမ်းခံထားရတဲ့ရွှေပြောင်းသူမိသားစုတွေနဲ့လူကြီးမပါတဲ့ငယ်ရွယ်သူထောင်ပေါင်းများစွာကိုစောင့်ရှောက်ဖို့ရန်ပုံငွေရသွားတော့မှာပါ။ကလေးငယ်ရပောင်းများစွာကိုထိမ့်သိမ်းထားတဲ့ Texas ပြည်နယ် Clint မြို့ကအမေရိကန်အကောက်ခွန်နဲ့နယ်စပ်ကကွယ်ရေးအေဂျင်စီကစီမံခန့်ခွဲနေတဲ့ထိမ့်သိမ်းစခန်းတစ်ခုဟာဘေးကင်းလုံခြုံမှုမရှိသလိုတန့်ရှင်းမှုလည်းမရှိဘူးဆိုတာတွေ့ခဲ့ရတယ်လို့လူဝင်မှုဆိုင်ရာရှင်တွေကပြောလိုက်ပြီးတဲ့နောက်ဒီဥပဒေမူကြမ်းထွက်လာတာပါ။မွေကင်းစအရွယ်တွေပါတဲ့ငယ်ရွယ်သူတွေဟာသန့်ရှင်တဲ့အဝတ်အစားကောင်းမွန်တဲ့အစားအစာနဲ့ဆေးဝါးကုသမှုမရှိဘဲကျန်းမြေပေါ်မှာအိမ်နေကြရတယ်လို့ရှင်တွေကပြောပါတယ်။ဒီစကားကဆိုးလာတဲ့ခြေနေတွေဟာလူဝင်မှုဆိုင်ရာအပေါ်သမ္မတ Trump အစိုးရရဲ့တင်းမာတဲ့သဘောထားနမူနာတစ်ခုဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။ American အထက်လွှတ်တော်မှာလည်းအလားတူဥပဒေမူကြမ်းတစ်ခုအတွက်ပြင်ဆင်နေကြပါတယ်။
အိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒီကနေ့တွေ့ဆုံဆွေးနွေးပါရယ်ဒီသတင်းပတ်နောက်ပိုင်းဂျပန်နိုင်ငံမှာကျင်းပမဲ့စစ်မှုထေသည့်နိုင်ငံ20ကြီးတွင်းသည့်စည်းဝေးတွင်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ဝန်ကြီးချုပ်မိုဒီကအဆိုပြုထားတာမှာအဲ့ဒီမတိုင်ခင်ဝန်ကြီးပွန်ပီယိုကတွေ့ဆုံဆွေးနွေးတာပါ G20 စည်းဝေးအတွင်းမှာတော့သွင်းကွန်ကွန်စီချက်တဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါရယ်ကွန်မြူနစ်တရုတ်နိုင်ငံကလွှမ်းမိုးထားတဲ့ဒေသမှာတရုတ်ကိုတံပြန်မှုကြိုးစားနေရတဲ့အမေရိကန်တို့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဟာအစဉ်အလာအဖြစ်အမေရိကန်ရဲ့မဟာမိတ်ဖြစ်ပေမဲ့နှစ်နိုင်ငံကြားမကြသေးခင်ဖြစ်ရတွေ့ကြောင့်ဆက်ဆံရေးတိတ်အဆင်မပြေလာပါဘူး။ E-cigarette တွေဟာလူရဲ့ကျန်းမာရေးပေါ်ဘယ်လိုသက်ရောက်မှုရှိလဲဆိုတာဗိုးပြီးရှင်းရှင်းလင်းလင်းသိရတဲ့အထိမရောရဘူးလို့အမေရိကန်ပြည်ထောင်စု San Francisco မြို့မှာပိတ်ပင်လိုက်တာကြောင့်အမေရိကန်မှာ E-cigarette ကိုပိတ်တဲ့ပထမဆုံးမြို့ဖြစ်လာပါတယ်။ကျန်းမာရေးဆိုင်ရာ Federal အစိုးရတာဝန်ရှိသူတွေက E-cigarette နဲ့ပတ်သက်ပြီးဒီဗျူချက်ထွက်လာတဲ့အထိမရောဘူးပိတ်ပင်တဲ့ဆုံးဖြတ်ချက်ကို San Francisco ဥပဒေပြုကော်မတီကအင်္ဂါနေ့မှာတင်ပြချက်ထက်အတည်ပြုလိုက်တာပါ။လူငယ်တွေကြားမှာ e-cigarette တောက်တာပိုများလာတာကနေအများပြည်သူကျန်းမာရေးဆိုင်ရာသိတာထင်ရှားတဲ့အကျိုးဆက်တွေဖြစ်လာတာကြောင့်အခုလိုပိတ်ပင်ဖို့လိုအပ်တယ်လို့ထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့လည်းကန့်ကွက်သူတွေကတော့တမယိုးကျဆီလီမဟုတ်တဲ့တခြားရွေးချယ်စရာတစ်ခုခုကိုပြောင်းပြီးတောက်ဖို့ကြိုးစားတဲ့လူကြီးတွေအတွက်ဒီလိုပိတ်ပင်လိုက်တာကြောင့်ပိုးပြီးအခက်တွေ့သွားစေလိမ့်မယ်လို့ပြောကြပါတယ်။အမေရိကန်ဆက်ကျော်သက်လူငယ်တွေကြားမှာ e-cigarette တောက်တာအဆမတန်ကိုများလာနေတယ်လို့အစားအစာနဲ့စီးပွားဌာန FDA ကပြောထားပါတယ်။ဆဲလီဆွေးနေသူတွေအတွက်ဆဲလီဖြတ်ဖို့နီလန်တစ်ခုအဖြစ် e-cigarette ကိုကြော်ညာနေပြီမဲ့လေတကယ်တမ်းကအထောက်အကူမဖြစ်ဘူးဆိုတာသူတည်တနာပြုချက်ကနေတွေ့ထားတာပါ2018ခုနှစ်မှာ e-cigarette တောက်တဲ့အလဲတန်းနဲ့အထက်တန်းကြောင်းသာနှစ်တန်းကျော်ရှိတယ်လို့ American အစားအစာနဲ့စီးပွားဌာန FDA ကပြောထားပါတယ်ခင်ဗျာ
ပေါ်ဒခုနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့ကိုကိုကျော်ကျော်သိနေနန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်ထုတ်လွှင့်ပေးသွားပါမယ်ဂျပန်နိုင်ငံမှာဇွန်လ28ရက်နေ့29ရက်မှာကျင်းပမယ် G20 ထိပ်သီးဆွေးနွေးပွဲမှာ American သမ္မတနဲ့တရုတ်သမ္မတတို့အလို့သဘောတွေ့ဆုံကြမှာမို့နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲအဆုံးသတ်စီမဲတိုးတွင်းမှုတွေရှိလာမလားလို့မျှော်လင့်နေကြပါတယ်တရုတ်ကုန်ပစ္စည်းတွေအပေါ် American ကနောက်ထပ်ကုန်သွယ်ခွန်တွေချမှတ်မလားဆိုတဲ့စိုးရိမ်မှုကနှစ်ဖက်စလုံးမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာရိုက်ခတ်နေပါတယ်။တကယ်လို့သာချမှတ်ခဲ့မယ်ဆိုရင် American နည်းပညာလုပ်ငန်းတွေအပေါ်ကိုဘယ်လိုထိခိုက်နိုင်မှာလဲ။ VOA သတင်းတောက် Michelle Queen ရဲ့သတင်းကိုမတ်စမြတ်မုံကတင်ပြပေးပါမယ်ရှင်
။ဂျပန်နိုင်ငံအိုဆာကာမြို့မှာတောက်ကြနေစတင်မဲ့စီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲကြရင် American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့အလို့သဘောဆွေးနွေးမှာကိုကဘာကစောင့်ကြည့်နေကြပါတယ်။ American စီးပွားရေးရှေ့အလားအလာကောင်းတယ်လို့ Trump အစိုးရကပြောနေပေမဲ့အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်မေးခွန်းထုတ်မှုတွေရှိနေပါတယ်အထူးသဖြင့်အမေရိကန်နည်းပညာလုပ်ငန်းကြီးတွေအခြေစိုက်ရာ Silicon Valley ကအစိုးရရဲ့ခြေလှမ်းတွေကိုအနီးကပ်စောင့်ကြည့်နေပါတယ်ဒီနည်းပညာလုပ်ငန်းကြီးတွေဆက်လက်အောင်မြင်ဖို့ကတရုတ်အပေါ်မှာအများကြီးမူတည်နေပါတယ်တရုတ်ကုန်ထုတ်လုပ်မှုလုပ်ငန်းတွေနည်းပညာတွေစွမ်းရည်တွေရင်းနှီးမြှုပ်နှံမှုတွေအပြင်တရုတ်ဈေးကွက်ကအမေရိကန်နည်းပညာလုပ်ငန်းတွေအတွက်အရေးပါပါတယ
် Well the meeting is really important becauseIt will signal to us whether Donald Trump is interested
in Donald Trump အနေနဲ့တရုတ်နဲ့ညှိနှိုင်းဆွေးနွေးမှုတွေပြန်စပြီးပြဿနာအတွက်အဖြေရအောင်ကြိုးစားမလား။ဒါမှမဟုတ်သူရွေးကောက်ပွဲပြန်နိုင်ဖို့အတွက်တရုတ်နဲ့ဘာသဘောတူညီချက်မှမရတာကပိုကောင်းတယ်လို့ဆုံးဖြတ်မလားဆိုတာကိုသိရမှာမို့ဒီတွေ့ဆုံပွဲကတိတ်ကိုရေးကြည့်ပါတယ
်။ Matthews Asia ကုမ္ပဏီကယင်းနှိမ့်မြုပ်နှံမှုဆိုင်ရာကျွမ်းကျင်သူ Andy Rothman ဖြစ်ပါတယ်။ American နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်ကမမျှမတလုပ်နေတယ်လို့ American ကစွပ်စွဲနေတာပါ။ညာနာပစ္စည်းမူပိုင်ခွင့်တွေကိုတရုတ်ကခိုးယူတယ်။တချို့အမေရိကန်လုပ်ငန်းတွေတရုတ်မှာစီးပွားရေးလုပ်လို့မရအောင်ပိတ်ပင်နေတယ်လို့ပြောနေတာပါ။တရုတ်နိုင်ငံဆိုင်ရာ GE General Electric Company ရဲ့တရုတ်လုပ်ငန်းဆိုင်ရာရှေ့နေလုပ်ခဲ့သူ Gregory Wanofsky ကအခြေအနေကိုအခုလိုပြောပြပါဗျာ
။ If you're a Google or a Facebook, you've been largely blocked out of China. ဒီကဲကုမ္ပဏီ Facebook ကုမ္ပဏီတို့ဆိုရင်တရုတ်နိုင်ငံထဲမှာစီးပွားရေးလုပ်လို့မရအောင်အကြီးအကျယ်ကန့်သတ်ခံထားရပါတယ်။ရန်လိုတဲ့နီးကိုတုံးပြီးတော့သမ္မတ Trump လုပ်နေတဲ့နီးကိုသဘောတူတူမတူတူသူက American နီးပညာကုမ္ပဏီတွေအတွက်တိုက်ပွဲဝင်ပေးနေတာဖြစ်ပါတယ်။ကုမ္ပဏီတော်တော်များများကလည်းထုတ်မပြောပေမဲ့သူလုပ်နေတာကိုသဘောကျနေကြပါတယ်
။တရုတ်အစိုးရရဲ့ကန့်သတ်မှုတွေအပေါ် American နီးပညာလုပ်ငန်းကြီးတွေကစိတ်ပျက်နေကြပေမဲ့Apple နဲ့ Microsoft အပါအဝင် American လုပ်ငန်းတော်တော်များများကတော့တရုတ်ကုမ္ပဏီတွေအပေါ်ကုန်သွယ်ခွင့်တိုးမြင့်မှာကိုကန့်ကွက်နေကြပါတယ်။အဲဒီလိုလှုပ်လိုက်ရင်ကမ္ဘာဈေးကွက်မှာပြိုင်ဘက်လုပ်ငန်းတွေအသာရသွားလိမ့်မယ်လို့ Apple ကုမ္ပဏီကပြောကြားခဲ့ပါတယ်
။ Slapping tariffs every economist will tell you is not necessarily the best way to achieve that result.
ဈေးကွက်ထဲဝင်နိုင်ဖို့အရေးကြီးပါတယ်။လူချင်းနဲ့ရလက်ရလာဖို့ကုန်သွယ်ခွင့်ကောက်ခံတာကအကောင်းဆုံးနည်းလမ်းမဟုတ်ဘူးလို့စီးပွားရေးပညာရှင်တိုင်းကပြောကြားပါလိမ့်မယ်။သမရကတော့အဲ့လိုလက်မခံပါဘူးအခုချိန်ထိတော့တရုတ်ဘက်ကအာယုံဆိုင်လာပြီးဆွေးနွေးပွဲစပွဲစီရောက်လာအောင်တော့သူလှုပ်ထားနိုင်ပါတယ
် Every American community is in the middle of this one way or the other Silicon Valley may be more than most
ဒီနေ့အမေရိကန်ကုန်သွယ်ရေးပြဿနာမှာအမေရိကန်တိုင်းတနည်းမဟုတ်တနည်းကြားညံ့နေတယ်တရုတ်နဲ့အင်မတန်ဆက်နွယ်နေတဲ့ Silicon Valley ကနည်းပညာလုပ်ငန်းတွေကတော့အဆိုးဆုံးပါ
အမေရိကန်နဲ့တရုတ်ခေါင်းဆောင်တွေကတော့ရှေ့မတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့မျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နည်းပညာလုပ်ငန်းကြီးတွေဘက်ကလည်းတင်းမာမှုတွေလျော့သွားမလားပိုဆိုးသွားမလားဆိုတာကိုစောင့်ကြည့်နေကြပါတယ်ရှင်
။မဆူမြေမမရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေတာမှာနှစ်ဖက်အကြမ်းဆုံးတွေရှိနေတယ်လို့အရက်သားတွေထိခိုက်မှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။မြောက်ဦးနယ်ပုံနှကျွန်းမြို့နယ်တွေမှာဒီရက်ပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတော်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမဟာမုနိဖျားရှိဘက်မှာဒီမနက်စောပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဒီနေ့မှာကြောက်တော်မြို့နယ်မှာမုန်းမီတရားရဲ့ဒီအရှိတ်ဘက်ပေါ့နော်အဲ့ဒီအုပ်ချုပ်တောင်းသားမှာဒီမနက်အာယုံတဲ့ပေါ့အဲ့မှာ၄နာရီ20မိနစ်ကနေပြီးတော့6နာရီ20မိနစ်ထိဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရဲ့ဒီအထူးတိုက်ခိုက်ရေးတပ်ဖွဲ့တွေကနေပြီးတော့မှအဲ့မှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာတော့ဒီလန်တူဘက်ကနေပြီးတော့ဒီခြိကက်ကြဆုံးမှုကတော့20ကျော်ရှိတာပေါ့။နောက်ပြီးတော့ဒဏ်ရာရတာလည်းတို့အများပြားရှိတယ်လို့သိရတယ်ဗျ
။ဒီတိုက်ပွဲဖြစ်စဉ်တွင်တာယာကုန်းကျေးရွာရသားတူကြီးထိမှန်သွားတယ်လို့ဒေသခံရွာသားတူကပြောပါတယ်။
အဲ့လည်းနာဒီမင်းငါဖြစ်တာပါ။ဘိုက်ပွဲကတော့ပြင်းတော့ပြင်းနေပါလေ။ယောက်ျားတွေပါလေဘိုက်ပြန်ကြပါလေ။ကျွန်တော်တို့ကအမိုင်တော့ဝင်ပါပါ။ဒါကတော့ကျတော့ဒီဘက်တင်ရရတယ်လို့တော့ပြောပါလေ။ဒါတူတချို့ရောတော့ဟိုဟာနင်းသေးရကိုတွောရင်တွောမှာပါ။
တာယာကုန်းကြေးရွာသားဥဝင်းမောင်ဟာကျွဲချောင်းရင်ပေါင်ရင်မှာလက်နက်ကြီးထိမှန်တယ်လို့အဆိုပါရွာသားကပြောပါတယ်။မနေ့ကလည်းပုံကျုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
မနေ့ကနေပြီးတော့ဒီပုံသားကျောင်းမျိုးနယ်ဒီပန်းလာရသားမှလည်းပဲဟိုမှာစစ်ကြရစစ်ကြောင်းတူတူကိုကျွန်တော်တို့ဘက်ကနေပြီးတော့ဈာချတိုက်ခိုက်ခဲ့တာရှိတယ်။ဟိုနေ့လေ7နာရီ50မိနစ်ပါပေါ့။ဒံလူဘက်ကတော့ထိခိုက်ကြဆုံးမှုကတော့ဟို9ရာရှိတာပေါ့
။မနေ့ကနေ့ဒီကနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံးမှုတွေများပြားတယ်လို့အေဘက်ကပြောဆိုပြီးမဲ့တိကျတိမပြုတ်နိုင်သေးပါဘူး။သမ္မတသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဒီကနေ့ကြောက်တော်မြို့နယ်နဲ့မနေ့ကပုံရိုးမြို့နယ်တိုက်ပွဲချိန်တွေကိုမသိရှိသေးကြောင်းပြောဆိုခဲ့တယ်လို့မနေ့ကမြောက်ဦးမြို့နယ်တွင်နှစ်ဖက်ထိတွေ့မှုဖြစ်ပွားခဲ့ကြောင်းပြောဆိုပါတယ
်။တော်မကြောက်ဘူး။မနေ့ကတော့ဒီလိုမြောက်ဦးအစီအပြားမှာထိတွေ့နေဖြစ်ပြီးခဲတာတော့ရှိတယ်။မြောက်ဦးကတော့တော်တော်ဝေးသေးတယ်ဗျ။အဲဒီအောင်ကုန်းတစ်ခုမှဖြစ်ခဲ့တာလည်းရှိတယ်။နေချင်းပိုင်းတော့ထိတွေ့မှုဖြစ်တာပေါ့။ကျွန်တော်တို့ကလည်းထိကညုံနေနေရှိတယ်။ကြာဆုံးတော့မရှိဘူး။ဟိုဘက်ကတော့လက်နက်ခဲရန်တစ်ချို့ရလိုက်တယ်။ဒီနေ့တော့ကျွန်တော်မသိရဘူးဗျ။မနေ့ကပုံနဲ့ကျွန်းဘက်မှာမကြောက်ပါဘူးဗျ
။ဖလားတူမနေ့ကပုံရိုးမျိုးနဲ့စင်တီရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတွေရွာကနေတိမ်းရှောင်နေရတယ်လို့စင်တီကြောက်နိုင်စရာတော့ကအခုလိုမိတ်ပါတယ
်။ဒီကောင်ဒီနေ့တော့ဘော်ဖေးကတော့လည်းလည်းလည်းလည်းပဲလဲရတယ်။ဒီနေ့နဲ့ဖြစ်တာတော့မဟုတ်ဘူး။ဒီနေ့ကတော့တောင်းတောင်းချင်းမှဖြစ်တယ်။ရွာကလူတွေကတော့ဖက်ပြေးသွားကြတယ်။ပုံလုံးတော့ပါပဲ။ဒီရွာလုံးလုံးတော့ပါ
မနေ့ကဖြစ်တဲ့တိုက်ပွဲကြောင့်စင်ဒီကြေးရွာသားတွေဟာပိုးရှိပြင်ပေါက်တော့ပြင်ကြေးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်။ဇွန်လ22ရက်နေ့ကလည်းပုံနှချိုးမြို့နယ်ဘဲ900တောင်တန်းမှာရှိတဲ့ထုံမူကြေးရွာသားတို့မိုင်းနမီလို့တန်ရပြင်းနဲ့စွာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ်
။ဒီမှာမိုင်းပလုံးဖြစ်တဲ့ထုံမူမှာလေသူရွာနာမှာထောင်ခတ်တယ်လေခြေတော့ဖြက်လိုက်ပြီလေဒီငင်းကြီးအခင်းကြီးရဲ့သူရွာနာမှာအဲ့နေထိုင်ပြီးတော့၈နှစ်အရွယ်ချိန်မှာသူကနေသွားလိုက်တာ
ဒါမင်းနတော့တာပေါ့သုံးမှုရွာရအုပ်ထုံးမှာကယွမ်းလက်သမိုင်းလောက်ကဝေးမှာရှိတဲ့တငင်ခင်းကိုသွားရမှာမိုင်းနေပြီးပောက်ခွဲရလို့ခြေရာတစ်ဖက်ပြလို့နေပါဖြစ်ပြီးလက်ရှိမှာစစ်တွေစေယုံကိုပို့ဆောင်ထားရပါတယ်ဒီမိုင်းကိုပယ်ဖွဲ့ကထောင်နာတာမသိရှိဘူးလို့အစိုးရရွာသားကပြောပါတယ် မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့စီရေးပတိပကပြည်စင်တွင်မိုင်းထိပ်တိုက်စုံသူ၁၆ဦးလောက်ရှိပြီးတန်ရာရရှိသူ၄၂ဦးလောက်ရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံကနေစီရင်ကောက်ယူထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်သလိုရခိုင်ပြည်နယ်ရှေ့မြို့နယ်နဲ့ချင်းပြည်နယ်ပလောဝ လဲရခိုင်လက်နက်ကန်အီဘက်ကပြောဆိုခဲ့ပါတယ်ခင်ဗျာ
နိုင်ကိုဝင်တဲ့ရင်ပြပို့ထားတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဒီကနေ့ကြောက်ရွံ့တဲ့အပြည်ပြည်ဆိုင်ရာမူရစီဝါတိုက်ဖြစ်ရေးနေ့မှာရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသ၄မှာမူရစီဝါမျိုးစုံကီလို1000ကျော်ကာလတံဘိုးကြက်ငွေတန်ပေါင်း12000ကျော်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။မိုင်းလားလို့လူသိများတဲ့အထူးဒေသ၄မှာမူရစီဝါတိုက်ဖြစ်ရေးကို1992ခုနှစ်ကစပြီးတော့ဆောင်ရွက်ခဲ့ပြီးမဲ့အခုအချိန်ထိပြင်ပကအကူအညီမရရှိကြောင်းတာဝန်ရှိသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမိုင်းလားမျိုးကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာမူရစီဝါအလွှဲသွင်းမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနေ့ကိုနိုင်ငံတကာနဲ့မြန်မာပြည်ကမြို့ကြီးတွေမှာကျင်းပတယ်လို့အထူးဒေသလေးကမိုင်းလားမြို့မှာလည်းကျင်းပခဲ့ပါတယ်ဒီနေ့ကျင်းပတဲ့အခမ်းအနားမှာအထူးဒေသလေးကဖမ်းဆီးရမိတဲ့မူရစီဝါတွေမိရှုဖြစ်စည်းတဲ့ပမာဏကိုအထူးဒေသလေးတရားရေးကော်မတီဌာနကြီးမှဦးကျယ်ကောင်ကအခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့မိရှုဖြစ်စည်းတဲ့အဲ့ဒီမူရစီဝါဟာဒီကလာဟာတထောင်လောက်ရှိတယ်မွေးစွာတွေအမျိုးအစားကြတော့ကြွစပြပေါ့အဲ့ဒါ620ခုတရမနိကီလိုဂရမ်ရှိပါတယ်နော်ဘိန်းဖြူက150ရှိတဲ့တရမ5ကီလိုဂရမ်ဘိန်းမဲက10ကီလိုဂရမ်ရှိတယ်နော်ခါခူးပေါ့ခါခူးအဲ့ဒါက4တရမ3ကီလိုဂရမ်ခရစ်တဲ့200ကီလိုဂရမ်အလုံးပေါင်းကဟာ1000ကီလိုဂရမ်ပေါ့ကံလတန်ဖူအဖြစ်တော့ကြအဲ့ဒါတန်ပေါင်း1060ရှိတယ်ဒီနေ့အဲ့ဒါဟာမီးရှို့အဲ့ဒါဖြစ်စီလိုက်တဲ့အဒီမူရစီဝါက
ဒီကနေ့မီးရှို့ဖြစ်စီတဲ့မူရစီတွေဟာ2019ခုနှစ်ကလေးကဖန်ဆီးခဲ့တာဖြစ်ပြီးတရုတ်အာဏာပိုင်တွေနဲ့ပူးပေါင်းဖန်ဆီးခဲ့တာတွေကိုလွန်ခဲ့တဲ့နှစ်ကဖြစ်စီခဲ့တယ်လို့ပြောပါတယ်MNDA ကမိုင်းလားအဖွဲ့ဟာ1989ခုနှစ်ကအစိုးရနဲ့အပြစ်ကတ်ရက်စဲပြီး1992ခုနှစ်မှာမိုးရစီဝါပပျောက်ရေးအတွက်6နှစ်စီမံကိန်းချမှတ်အကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်ဒီစီမံကိန်းကာလမှာမူ9ရက်နဲ့ဆောင်ရွက်ခဲ့ကြောင်းဦးကျယ်ကောင်ကဆက်ပြောပါတယ
်6နှစ်စီမံကိန်းထဲမှာကျွန်တော်တို့ကဒီမူ9ရက်နဲ့ပေါ့မူ9ရက်နဲ့ကျွန်တော်တို့ကရေးဆွဲပြီးမှကျွန်တော်တို့ကအကောင့်ထည့်ဖော်လာခဲ့တယ်ဘာနာဝဆုံးကကျွန်တော်တို့ကမဆက်ရပေါ့မထလို့ရမယောင်းဝေရမတဲဆောင်ရမတုံးဆွေရအဒီမုံ900နဲ့ပေါ်တော့အကောင့်ထဲပေါ်လာခဲ့တယ်အဲ့တော့အောင်လေးအောင်မီခဲ့တယ်ကျွန်တော်တို့ဒီအထုဒေတာလေးကမွေးစေဝါစက်ပြထလို့မှုကလုံးဝပဲအဲ့ဒါကမရှိဘူးကျွန်တော်တို့အဲ့ဒါပြောလို့ရတာပေါ့အမှခံလို့ရတာပေါ့
1998ခုနှစ် AB လမှာမိုးရစီဝါကင်းမဲ့ဆုံးဖြစ်နိုင်ငံတကာကိုကြေညာနိုင်ခဲ့တယ်လို့1999ခုနှစ်မှာဘိန်းစားထိုးသီးနှံစိုက်ပျိုးရေးစီမံကိန်းကိုစတင်ခဲ့ပါတယ်ဘိန်းစားထိုးသီးနှံအဖြစ်ရာဘာလက်ဖက်ကြံနဲ့ငှက်ပြောစတာတွေကိုစိုက်ပျိုးခဲ့ပေမဲ့လက်ရှိအချိန်ထိတော့ပြင်ပကအကူအညီပေးတာမရှိကြောင်းလည်းပြောပါတယ
်ဘယ်ကစားထိုးတဲ့ဒီအကူအညီကကျွန်တော်တို့ကမရဘူးဗျအကူအညီကမရဘူးဒါမှကျွန်တော်တို့ဒီအထူးဒေတာလေးပေါ့နော်ကြာကြီးဦးဆောင်လေးခေါင်းဆောင်တဲ့ဒီကျွန်တော်တို့ဒီညစီကော်မတီပေါ့နော်ဒီအထက်ကဆုံးဖြတ်ပြီးတော့ဒီဘင်းအစားထူးအနေနဲ့ဗီဒူလူထူးအဲ့ဒါစီယုံရမယ်လုံးဆော်ရမယ်ဆိုတဲ့အဲ့ဒီမူလနဲ့ကျွန်တော်တို့ကစက်ခံကြတာပဲဘယ်နိုင်ငံတကာအကူအညီမှရတယ်ဆိုတာအဲ့ဒါမရှိဘူး
မွေးရစီဝါစိုက်ပျိုးထုတ်လို့ရောင်းဝယ်သုံးဆွဲသူတွေကိုတော့ဥပဒေရေးဆွဲပြီးအရေးယူရာတွေရှိနေပြီးအမြင့်ဆုံးတည်တံတဲ့ထောင်တန်းတသက်ချမှတ်တာတွေရှိကြောင်းပြောပါတယ်။ဒ Digni Maila Myoma Chimbare, Muya Siwa Taika Yuni Kanago, Maila Didaga Gonsongri, Soya Ye, Nesek Didane, Diana Limumia Pumpu Tuteki, Nata Laga Tawin Shiduri, Tio Nanganga Gozleri, Mame Pueriga Gozleri Netu, Didagan Jongane Pidu, Tone Chibi, Deo Kebare.
Komoza Drin Pipu Taba. A Kusa Pio Mimanang and Sanya Drin Ladabukobe told him Pibaume. မြန်မာနိုင်ငံမှာAH1N1PDM09အမျိုးအစားတက်ကွေးယောဂါကြောင့်လူကိုယ်ဦးအထိသေဆုံးခဲ့ပြီးယောဂါကုသခံရသူ39ယောက်ထက်မနည်းရှိနေတဲ့အတွက်ကာကွယ်ရေးနဲ့ကုသမှုပေးဖို့ကြိုးစားနေကြောင်းတာဝန်ရှိသူတွေကပြောပါတယ်အထူးသဖြင့်ကျန်းမာရေးမကောင်းတဲ့ယောဂါအခန်းရှိသူတွေအတွက်အန္တရာယ်ရှိတာကြောင့်ကြိုတင်ကာကွယ်နိုင်အောင်ပြင်ဆင်လာလို့လဲဆိုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မှတ်မိခါက
ရောဂါကူးစက်သူအရေးအတွက်နဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါ်ဖြူဖြူအေးက VOA ကိုခုလိုပြောပြပါတယ်
။သိဆုံးတဲ့လူက6ဦးဖြစ်ပါတယ်။6ဦးဖြစ်သွားတာမှာဟုတ်တယ်အမျိုးသမီး2ဦးကလေး2ဦး။အမျိုးသမီးကသူက conscious card တွေလျာလို့ခေါ်နှလုံးရောဂါပေါ့နော်။သူလျာဖြစ်တဲ့အားတစ်ခုရှိနေတယ်။ဆက်လက်ပိုင်းမှာပဲ။အဲ့ဒါကကလေးလေးကကြတော့မူးရပါနှလုံးရပါပဲ။ကိုချစ်ချည်တဲ့လူပုံမှာလာ။ချစ်ချည်တဲ့လူကအခုဆိုရင်မနေ့ကနေ့ကြီးက189ရောက်ရှိလာတယ်။တနိုင်ငံလုံး။တနိုင်ငံလုံးနော်။အေး။189ရောက်ရှိရဲ့အဲ့ဒီထဲမှာ positive ဖြစ်ရ35ရောက်တွေ့
။ဒီဆုံးသူတွေယောဂပိုးရှိသူတွေရဲ့အတိုင်းဝိုင်းပတ်ဝန်းကျင်တွေကိုလည်းကျန်းမာရေးဦးစီးဌာနကစောင့်ကြည့်နေပြီးကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့ကျန်းမာရေးတာဝန်ခံတွေကဆိုပါတယ်။အေး H1N1 PDM09 ယောဂါပိုးတွေ့ရှိထားသူလူနာတွေလည်းထပ်တိုးနေတာကြောင့်ကြိုတင်ကာကွယ်မှုတွေနဲ့ကျန်းမာရေးဆိုင်ရာအသိပညာပေးမှုတွေကိုမြင့်တင်လှုံ့ဆော်သွားဖို့စီစဉ်ထားတယ်လို့ဒေါက်တာဒေါ်ဖြူဖြူအေးကပြောပါတယ
်။ကာကွယ်ရေးပိုင်းကိုပို့ပြီးတော့တိုးလုံနေတာပေါ့နော်။အခုဆိုလို့ရှိရင်ဒီပြည်နယ်တိုင်းကအုပ်စုမျိုးရာနေတဲ့ဒီကဆိုင်ရာမီဒီယာတွေနဲ့ဆက်သွယ်ပြီးတော့အောင်ရဖို့လို့ရင် IT material တွေအရာတွေကိုပို့ပြီးပေါ့နော်။ပြောသူချင်းနေဒီမှာနိုင်ငံချက်ချင်းနေအင်းရနေပြီးတော့သူကလည်း activity တွေလှူရှားနေဆိုပြီးတော့သူ့ကိုလည်းပြီးထားတာရှိပါတယ်သူကလည်းဆက်ပြီးတော့ပုံစီလုပ်နေပြီနောက်တစ်ခုကတော့မြန်မာနိုင်ငံဆောင်ဝင်ပြန်မာနိုင်ငံဆောင်တဲ့ကလည်းအဲ့ဒီ GP တွေမှာစီပညာပေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ဖို့နောက်ပြီးတော့ GP ရနေပြီးတော့သူအမများရှိတဲ့လူနာတွေကိုပုံစီပေးဖို့လို့အတွက်ကိုတက်ခွဲရအောင်ပို့ပြီးလို့အဲ့လေးကိုဘယ်လိုအခုသိရောကဌာနဝင်နဲ့ဒီမနိုင်ငံဆောင်ဝင်တဲ့နဲ့သွားပြီးတော့အကျိုးရှိပြီးပြီးတော့အဲ့ဒါအောင်ဆက်ပြီးပြုစုလုပ်ဆောင်ရတဲ့အုံပါနော်အဲ့ဒါတော့ဒီကဲကုသရေးပိုင်းရောအခွေရေးပိုင်းရောပြုစုဆောင်ရနေတယ
်ဒီယောဂပိုးကိုစကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာတွေ့ရှိထားရပြီးရန်ကုန်တိုင်းမှာတော့အဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကအသိပေးထားပါတယ်အခုလိုရာသီမျိုးမှာအေးမီတုတ်ကွေးဖြစ်လေရှိရာကြောင့်တတိထားနေထိုင်ဖို့အပြင်ကိုကနေထိုင်မကောင်းဘူးဆိုရင်လူများရှိတဲ့နေရာကိုမသွားလာပဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီယောဂါအတွက်ချောင်းဆိုးနာချင်ယောဂါပိုးမပြန့်ပွားအောင်ဗစက်နှာခေါင်းတွေကိုအုပ်ခိုင်းပေးထားဖို့လက်ကိုမကြမကြစေချောဖို့လည်းတတိပေးထားပါရယ်လက်ရှိအဖြစ်တော့ကျမကြီးဝန်ကြီးဌာနကတနိုင်ငံလုံးတိုင်းတာနဲ့ဒီတုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါရယ်လူလူချင်းကူးစက်တဲ့ယောဂါဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်လေစိတ်တွေမှာအပူချိန်တိုင်းကရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျမကြီးဦးစီးဌာနဘက်ကပြောဆိုထားပါရယ်ဒီယောဂါပိုးကာကွယ်ဆေးထုံးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်တွေနဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျမကြီးဦးစီးဌာနဘက်ကတိုက်တွန်းထားပါရယ်ကျမကြီးဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂနဲ့ပတ်သက်ပြီးစိုးရိမ်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေနဲ့ကလေးသူငယ်တွေယောဂဖို့အခန့်ရှိသူတွေသာပိုပြီးတတိထားဖို့တတိပေးထားပါရယ်တုတ်ကွေးယောဂဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့အချင်းချင်းပြည်သူစေယုံနေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူဖို့လေပြည်သူလူထုကိုတိုက်တွန်းထားပါရယ်ရှင
်မမေခါသတင်းပေးပို့ထားတာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှမှဆောင်မြို့နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြမလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိသလိုဥကြောဇန်တာရဲ့မြမရေးသုံးသပ်ချက်မှာတော့ရခိုင်မြောက်ပိုင်းမြို့နယ်တချို့မှာအင်တာနက်လိုင်းတွေပိတ်ပင်ထားတဲ့အပေါ်မှာ
ရဲ့လက်ကောကိုပိတ်ပင်တဲ့နေရာမှာဒါကကျွန်တော်တို့ဒီနေ့အဲဆိုတဲ့ဒီကျွန်တော်တို့အကြောင်းပြချက်ကအဲဒီမပီးတဲ့မနော်အဲ့တော့နိုင်ငံလူမျိုးတွေ
အကောင်းမြန်မာရေးတုံးသက်သူမီဒီယာသမားကိုတီဟာသွေးနဲ့ဥကျော်ဇန်တာတို့ဆွေးနွေးတုံးသက်ထားတာကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့မြန်မာလူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်အတွက်ရာသီတုတ်ကွေး H1N1 ကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့အချိန်မှာကျန်းမာရေးကောင်းမွန်တဲ့လူငယ်လူရွယ်တွေအနေနဲ့မိမိတို့ရဲ့ကိုယ်ခံစွမ်းအားကျဆင်းသွားစေမယ့်ပြုမူတွေကိုရှောင်ကျဉ်ပြီးကိုယ်ခံစွမ်းအားကောင်းမွန်အောင်ထိန်းသိမ်းစောင့်ရှောက်ထားတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင်
ဒီဘက်မှာတော့ပြင်းထန်အဆင့်ကိုရောက်လာတဲ့ရာသီတုတ်ကွေး H1N1 ကိုသတိပြုကြရမှာပါ။ရာသီတုတ်ကွေး H1N1 ဟာဖြစ်လေဖြစ်တာရှိတဲ့သာမန်တုတ်ကွေးရောဂါပိုးတစ်မျိုးဖြစ်ပေမဲ့မျိုးရေးဗီဇာပြောင်းလဲမှုတွေရှိနေတာကြောင့်တချို့နှစ်တွေမှာသေပြောက်မှုများတဲ့ရာသီတုတ်ကွေးအသင်ဖြစ်ပေါ်ပြီးတချို့နှစ်တွေမှာတော့သေပြောက်မှုနည်းပါတဲ့ရာသီတုတ်ကွေးအနေနဲ့တလဲစီဖြစ်ပေါ်နေတာဖြစ်တယ်လို့အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။
အဲ့တော့ H1N1 ဆိုတဲ့ရာသီတုတ်ကွေးကနှစ်စဉ်နဲ့အမျှသူကပုံသဏ္ဍာန်တွေပြောင်းလဲနေတယ်တစ်နှစ်နဲ့တစ်နှစ်မတူပါဘူး။ဒါကြောင့်မလို့လဲဆရာတို့ကာကွယ်ဆေးထုတ်တဲ့အခါမှာနှစ်စဉ်ထုတ်ပြီးကာကွယ်ဆေးကိုနှစ်စဉ်ထိုးပေးနေရတာဖြစ်ပါတယ်။အဲ့တော့တချို့နှစ်တွေမှာပြောင်းလဲလိုက်တဲ့ပုံသဏ္ဍာန်ဒီရောဂါပိုးပြင်းပြင်းထန်ထန်လူသေးတဲ့အထိဖြစ်စေနိုင်ပြီးတော့တချို့နှစ်တွေမှာတော့เนาะသူ့ရဲ့ပြင်းထန်မှုတွေကကျဆင်းပြီးလူသေးတဲ့အထိမဖြစ်နိုင်တာလေးတွေတွေ့ရပါတယ်။အဲ့တော့ဆရာတို့နိုင်ငံမှာဆို2018ခုနှစ်မှာအသေးပြောက်များတဲ့ဓာတီတုတ်ခွေးဖြစ်သွားတာဆရာတို့တွေ့ရပါတယ်။ကာဝေးနီလိုင်းနေဆောင်ရွက်ပြီးတဲ့အခါမှာဒီသေပြောက်မှုတွေရောကျသွားတာလည်းတွေ့ပါတယ်။2018မှာဒီလိုပြင်းထန်ပြီးသက်သေပြောက်တဲ့ H1N1 ပိုးတွေ့ရှိတယ်လို့ဆရာတို့ကြေညာတာမျိုးမကြားမိဘဲနဲ့အခု2019ခုနှစ်မှာအစ်စ်ပြောင်းလဲလာတဲ့ပုံသဏ္ဍာန်သေး H1N1 seasonal flu ဒီလူကိုတေလောက်တဲ့အထိပြင်းထန်တာကိုဆရာတို့တွေးရှိလာတာဖြစ်ပါတယ
်။အခု2019ခုနှစ်မှာတော့ရာသီတုတ်ကွေး H1N1 ဟာအသက်သေဆုံးမှုတွေရှိလာတဲ့တုတ်ကွေးအဖြစ်ပြန်လဲပေါ်ပေါက်လာတာပါ။တုတ်ကွေးကာဝယ်ဆေးတွေကိုလည်းဆေးရုံဆေးခန်းတွေမှာထုတ်နယ်မှုတွေမြင့်တက်လာတာကြောင့်ကာဝယ်ဆေးတွေရှားပါးပြက်လက်တဲ့အခြေအနေအထိဖြစ်ခဲ့ရပါတယ်။ကိုယ်ခံစားအားကောင်းမွန်တဲ့လူငယ်လူရွယ်တွေအနေနဲ့အေးဝဝအိတ်အချိန်မမှန်စားတောက်ပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်သွားမယ်လက်ကုမကြခဏဆေးကြောတက်ဆင်ပေးမယ်ဆိုရင်ကာဝယ်ဆေးမထိုးထားပေမဲ့လည်းတုတ်ကွေးရောဂါကူးစက်ခံရဖို့အခွင့်အရေးနေတော့မှာဖြစ်ပါတယ်ဘလို့လူတွေဟာတုတ်ကွေးရောဂါကာဝယ်ဆေးကိုဦးစားပေးထုတ်နယ်ထားဖို့လိုပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
နာတာရှည်ယောဂဥပမာစီချိုယောဂရှိတဲ့လူလိုနာတာရှည်ရှင်ချက်ပန်းတာရှိတဲ့လူလိုနာတာရှည်အဆုပ်ဝေဒနာခံစားတဲ့လူတွေမှာအဓိကသူတို့အနေနဲ့စိတ်ထိုးတင်ပါတယ်။ဘာလို့လဲဆိုတော့သူတို့ဒီဖြစ်ပွားခဲ့တဲ့အတ္တအနေရှိနိုင်လို့ပေါ့နော်။အဲ့တော့အသက်ရှိနိုင်တဲ့အုပ်စုတွေမှာဆိုရင်တော့ဆရာတို့ကဒီကာဝယ်ဆေးထိုးဖို့အတွက်ကို recommendation နော်ဒါကိုအဆိုပြုထားပါတယ်
။ဆေးရုံဆေးခန်းတွေမှာတကွေးကာဝယ်ဆေးတွေရှားပါးပြက်လက်တဲ့အထိကာဝယ်ဆေးထိုးတဲ့သူတွေများခဲ့တယ်ဆိုပေမဲ့လူအများစုကတော့ကာဝယ်ဆေးမထိုးရသေးတဲ့အခြေအနေမှာရှိနေကြတာပါ။ကာဝယ်ဆေးထိုးတာထက်စာရင်တကွေးရေတန့်ရှင်းမှုကိုကြီးဆိုင်ပြီးလက်ကိုမကြခဏဆေးကြောတက်စေပေးမယ်။ကိုယ်ခံစွမ်းအားကောင်းမွန်နေအောင်နေထိုင်မယ်ဆိုရင်ယောဂါမကူးဆက်နိုင်ဘူးဆိုတာကိုယုံကြည်တယ်လို့မူကြိုဆရာမဖြစ်သူဒေါ်စုစုရင်နဲ့ဆယ်တန်းကျောင်းသားဖြစ်သူဒီလာကျော်သူတို့ကအခုလိုပြောပါဗျာ
H1N1 ရဲ့ကောက်ွယ်ဆေးကိုမထိုးထားပါဘူးမ มาดูว่าเราไม่เอาอาพีหูลูทูได้เนี่ยเราไม่อยากพูดเพราะตัวอะไรทำไมจะคุยแต่เช่นหูเนี่ยเนี่ยเลิกเดี๋ยวแต่จะคุยพูดว่าบาลีเวกันมีเลิกกูเส้นเจ้าสาเสียเดี๋ยวสาสากันนี่เลยสับยานเนี่ยเสียเดี๋ยวเอียงคลีวเลยดีลูเวตเต็มไปเกเรโอเคโอ้โหไอ้เจ้าแม่ก็เลยรู้มาทุกราดีบอกว่าอู้จะว่าอู้นับไปแสนเจ้าเราเต็มเต็มมาเจ้ามาตัวกูว่า
จำไม่ว่าเลสซี่แล้วเราว่าเมสซี่ว่าจะบุรอกมาได้หรอไม่บาดเลยเอาเขาเวซี่ไม่ทุ่ดอะไรจำมาตั้งแต่เนี่ยลุงเอรุอินนี่เนี่ยเราเอเย่ไม่เปียกอังกฤษใส่ใจมาบ้าเอเย่ว่าเอบีสาวกเชมเมนซ่าเมสุยจำมาเลยกูเห็นส่วนอาวุธเทนทานในมาพิบาร์เลยจำมาตั้งแต่เนี่ยลุงเอรุอินนี่เนี่ยกูเห็นส่วนอาวุธเนี่ยอ่ะบลูเชดิโกไลน่าลูกสาวเดมาร์เรลูเมจิเดค่ะดาวดาวมองจะไหนก็กูรู้เปียกว่าเลย
แต่มาลุงเอลิเวอรี่มาว่ากูกำลังเสนอเมียอย่างเสียรัวบลูโลมเลยสุดหรอที่เอเยว่าว่าเอเมที่เนี่ยที่เนี่ยมีอาสาเมแล้วก็ที่สิ่งกูเอทำเมกูเล่นลูกชาลูเมไอช่วงอันวันกาวเวซีเนี่ยเป็นแต่ปีลูรูจ้าเล่มาเลยยูซามีมีเพียงแค่นี้จ้าละวะมาเพียงไม่ได้ทุ่ดอะไรเนี่ยลูยูซาเรตุเรศิดลูทุ่ดท้าบ่มลูบุลูยูซาเรตุเรศิจ้าวะเลย
เอชวันอันวันกาวเวซีเนี่ยเป็นแต่ปีบลูเทมียูซาบาดเลยลูเมจิเดค่ะโดยสุสุยเนี่ยตีลาจอดูรูกะกูรูเปียวว่าเลยเอชวันอันวันกาวเวซีสุราแต่เนี่ยดาเบคันเนลูเลยเปียวจ้าเลยแต่ช่วงเลยยาดีกว่าตัวกุยกาวเวซีสวิทโฮจ้าเลยเอ้ทับิเม่โฮเย็นองาเลยที่ยาดีกว่าตัวกุยชิลูเลยกาวเวซีสุรามทุกเกี่ยวเฮ้เม่เนี่ยทายซาตาวบอกกูอยากจะมาเย่คนก็เปียวเกิดรูบอกเออ
ใช่ไหมทำไมซ้ำไม่ซ้ำตากูซ้ำไม่เอเยว่าเอ็มเอสุยันทารีอาทุ่งเสียมลูกบ้าง
โอเคไอ้ทั้งนั้นก็เอทุ่งเราแกก็คลีด้วยเลยบุยว่าแต่ดาวเนาะตัวยูเทมูเนี่ยเลยบุยชอบจังเลยว่ะ
ยาดีตัวกูไอช่วงอันนั้นกูเสพเป็นหูมีแต่เนี่ยเชิงกาลามาจะมาอีกคำหนึ่งลุงเอลุยเรนี่เนี่ยไม่มีด้วยกูเห็นเส้นอาจจะเส้นตัวสิไม่พิมพ์มือกูช่างเจ็บบีกูเห็นเส้นอาคำหนึ่งเอาเทนเต็งสองชาวทารีเนี่ยเจ้าแต่เนี่ยบ
ဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရပြီးတဲ့နောက်အခုဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ရခိုင်မြောက်ပိုင်းမြို့နယ်တချို့မှာအင်တာနက်ကိုမြန်မာအာဏာပိုင်တွေဘာရည်ရွယ်ချက်နဲ့ပိတ်လိုက်တာလဲ။သူတို့ရဲ့ရည်ရွယ်ချက်ပေါက်မြောက်အောင်မြင်ပါရဲ့လား။မြန်မာရေးသုံးသပ်သူမီဒီယာသမားကိုတီဟာသွေးနဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ကြပါရဲ့ရှင်
။ဒီကိစ္စအကူငင်းခုံပွဲအားကိစ္စတစ်ခုလို့တော့အဲ့ဒါကြီးကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့ဆိုဒီမိုကရေစီနိုင်ငံနေမှာတော့မကျွန်တော်တို့ဒီနိုင်ငံတော်လုံးလုံးရေးနဲ့ကျွန်တော်တို့ဒီမီဒီယာတွေခွင့်နဲ့ဆိုပြီးတော့ညှိကုန်နေကြတာကတော့လူတွေရဲ့လက်လက်ခွင့်ကိုပိတ်ပင်တဲ့နေရာမှာနိုင်ငံတော်လုံးလုံးရေးနဲ့အဲဆိုတော့ဒီကျွန်တော်တို့အကြောင်းပြချက်ကအဲဟိုကပိတဲ့မပိတဲ့ပေါ့နော်အဲတော့နိုင်ငံတော်လုံးလုံးရေးနဲ့အကြောင်းပြချက်တော့မပြပါနဲ့ကျွန်တော်တို့ဘယ်လောက်ထိတကယ်ခိုင်မာမှုရှိလဲဆိုတော့ညှိကုန်မှုတွေကျွန်တော်တို့ဟိုကျေကျေတက်ရှိတယ်အခုရခိုင်ပြဿနာကတိုင်းညှိကုန်မှုတွေကိုကျွန်တော်တို့အခုကြောက်သွားပြီဆိုဗျာ
ဟုတ်ကဲ့အဲ့တော့သတင်းလွတ်လပ်ခွင့်နဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စဟာဒီလိုထိတိုက်တွေ့တတ်တယ်ဆိုမဲ့အခုလိုရခိုင်မြောက်ပိုင်းကမြို့တွေမှာအင်တာနက်ပိတ်လိုက်တာသူတို့လုံခြုံရေးအတွက်ဘယ်လောက်ထိအကျိုးဆက်မှုရှိနိုင်လို့လဲဘယ်လောက်ထိများလုံခြုံရေးအတွက်အထောက်အကူဖြစ်နိုင်မယ်လို့ထင်ပါသလဲ
ကျွန်တော်စဉ်းစားကြည့်တာပေါ့နော်ကျွန်တော်တို့ဒီ internet ဆိုတာကကျွန်တော်တို့ဒီဟို network တစ်ခုပေါ့နော်ကျွန်တော်တို့ဒီ live stream လုပ်ရမယ်ဓာတ်ပုံလေး video တွေအများကြီးပို့လို့ရမယ်ဆိုတော့ဒီဟိုစနစ်တစ်ခုပေါ့ဒါဆိုရင်တစ်ခါတော့ပြန်စဉ်းစားပြန်ကြည့်ပြန်တော့လေကျွန်တော်တို့ဖုန်းကဖုန်းနေရာတော့သုံးလို့ရအောင်ဆက်သဘောရှိတယ်ဆိုတော့ဟိုဒီ internet ကိုကျွန်တော်တို့ဒီ Facebook ဒီဒီအစိုးရရောဒီတက်မတော်စဉ်းစားတာကသူတို့မှာအဓိကအရည်ရွယ်ချက်တစ်ခုရှိပါလိမ့်မယ
်ဟုတ်ကဲ့ဒါသတင်းလွတ်လပ်ခွင့်ကိုတော့တစုံတရာထိခိုက်နိုင်မယ်ဆိုတော့ကျွန်တော်တို့တွေ့ကြပါတယ်ဒီသတင်းလွတ်လပ်ခွင့်အပြင်တခြားနည်းနဲ့လူတို့ကိုထိခိုက်စေနိုင်တဲ့ကိစ္စတွေရှိနေပြောပါဦးခင
်ဗျာ။တကယ်တမ်းတင်လာတာကဆက်ခဲသွားတာကတီဗီတွေမဟုတ်ဘူးဒီပိုင်ပါသုံးနေတယ်ကျွန်တော်အင်တာနက်သုံးနေတယ်ကျွန်တော်ချန်နယ်အခွင့်အရေးတွေပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီဒီ NGO လို့အခွင့်အရေးအကုန်လုံးပါကျွန်တော်တို့ကအကန့်အသတ်တော့ဖြစ်သွားအောင်ပေါ့။အဲ့တော့ဟိုအစိုးရဘက်နဲ့ကျွန်တော်တက်မတော်ဘက်တော့တို့သက်သွေးနိုင်ကြတယ်တို့သုံးလို့ရတဲ့ဘက်ရှိတယ်။အဲ့တော့လည်းပဲကျွန်တော်တို့ဒီပြည်သူလူထုကိုအထိုက်လောက်ကျွန်တော်တို့ဒီဒီရဲအဆင့်မြင့်နဲ့ကျွန်တော်တို့ဒီတက်မတော်အတုံးတွေဆက်တွေ့စနစ်တွေတုံးခွင့်ရှိတယ်ဒါအုပ်စုရေးပိုင်းတွေမှာပါအခက်အခဲရှိသွားတယ်ကျွန်တော်တို့ကဟိုဟိုစိတ်ပူတာကပါလဲဆိုတော့ဆက်တွေ့ရေးနိုင်ငံကကျွန်တော်တို့လူတွေရဲ့ဒီရက်ပြည်နိုင်ရေးအတွက်တိုက်ရိုက်မပတ်သက်တော့လည်းပဲဘာပြဿနာရှိနေလဲဆိုတော့ကျွန်တော်တို့ဒီလူရဲ့ဆိုးရစုပါခုပါအခုပြည့်ဟလာကျွန်တော်တို့ဒီဒီဒီတီတူတူတို့ကျွန်တော်ပြပမှာနေတယ်ကျွန်တော်တို့ဒီတခိုင်ပြည်နယ်ထဲမှာဒီတိုင်းမှာတီတူတူတို့လည်းဆက်တွေ့ပတ်သက်နေတဲ့ဆွေမျိုးတွေပြမစီမျိုးဆွေမျိုးတွေနောက်ကနိုင်ငံတကာအတိုင်းဝိုင်းပေါ့အလုံးဝစိတ်ပူပါမှုသူတို့ကြီးထောက်အောင်လုပ်လိုက်ပြီးဖြစ်သွားတယ်ကျွန်တော်တို့ဟိုမျှော်လင့်နေတာကဒီရခိုင်ကဖြစ်နေတဲ့ကိစ္စတွေကိုကျွန်တော်တို့ဒီ
ဒီလိုဖြစ်ကြဘင်္ဂါလီဒေသတွေကစပြီးတော့ကျွန်တော်တို့ transparency ရှိရှိလုံးဝကမ္ဘာကြီးကနားလည်းမရှိဘဲပြည်ပလောကလည်းနားလည်းမရှိနေဆိုပြီးကျွန်တော်တို့ကဒါကိုချက်တယ်တဲ့ဒီမှာနောက်ထပ်အရင်ကပို့ဆိုးရဲ့အချိန်မျိုးရောက်သွားဆိုကျွန်တော်တို့ကအားလုံးရဲ့ဟိုဝတ်တော့ဒီစိတ်ကူပါဘူးတန်လျာတွေကိုကြည့်တော့အောင်လုပ်ရဖြစ်လို့ဖြစ်လာပြီးတော့အဲ့ဒီအကျိုးဆက်ကအဲကျွန်တော်တို့ကြာရင်ပို့ဆိုးလာမယ့်အနေအထားကိုကျွန်တော်တို့အစိုးရကလည်းကြိုးစားနေတာ
ဒီအနာပိုင်းတွေပကဒီဟာပိတ်လိုက်တဲ့အတွက်သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ဒါသတင်းတွေသူတို့နဲ့တိုက်နေတဲ့သူတို့ရဲ့ရန်သူချလက်နက်ကိုင်အဖွဲ့တွေကိုသတင်းပေးနိုင်တာကိုသူတို့ဟန်တာလို့ဖြစ်ကောင်းဖြစ်မဲ့ထင်ရပေမဲ့တယ်လီဖုန်းလိုင်းတွေတော့ဖွင့်ထားတာပဲဆိုတော့သူတို့ကတော့သူတို့မှသူတို့ဆက်သွယ်နီလန်စီနေမှာပဲနောက်ပြီးတော့သူတို့မှလည်းသူတို့စီရေးအဖြစ်ဆက်သွယ်ပစ္စည်းကိရာတွေရှိနေမှာပေါ့ဆိုတော့တကယ်တမ်းဒီလိုပိတ်လိုက်တာအဲ့ဒီနေရာမှာဖြစ်နေတဲ့အခြေအနေမှန်ကိုသတင်းမှန်ကိုဖော်ထုတ်ခွင့်တင်ပြခွင့်မရအောင်ပိတ်တဲ့သဘောမျိုးသတင်းမှန်ထားတဲ့သဘောမျိုးပုံပြီးပြပြနေတာပေါ့ဗျာ
ကျွန်တော်အမြင်ပြောရရင်ဗျာဟိုလူသက်သွေးမီးပညာရာဒီအင်တာနက်ဖွင့်ပေးထားရင်တော့မတချို့ကျွန်တော်တို့ဒီအင်တာနက်ကိုကျွန်တော်မြန်မာပြည်အင်တာနက်ကိုအသုံးပြုတဲ့ကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပေါ်တော့တပုံဖွဲ့စည်းမှာအေးလိုဟာမျိုးတော့မတချို့တခါတလေချို့နေရာတွေမှာကျွန်တော်တို့ဒီတပ်မတော်ကနေပြီးတော့ခြေရာဆန်နိုင်တဲ့ဟိုအခြေခြေတော်ရှိတယ်ဒါပေမဲ့အဲ့ဒီဟာတော့မှသူကအသုံးမချပဲနဲ့အင်တာနက်ကိုလုံးဝပိတ်လိုက်တာကျွန်တော်အပြင်ပြောရရင်တော့ဟိုဒီလူလူတွေကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်ဒီလို live ဖွင့်တာမျိုးတွေကို control လုပ်လို့မရနိုင်တဲ့ဒီဓာတ်ပုံတွေရုပ်ပြည့်ရဲ့ပေါ့နော်ကျွန်တော်တို့ဒီလက်ဖက်ဆက်အဖွဲ့ကြီးတွေပေါ့နော်ကျွန်တော်တို့ဒီပြည့်တဲ့ကျွန်တော်တို့ဒီဟိုရိုးရာကိစ္စမှာတော့ဆိုလို့ရှိလို့ကျွန်တော်ရေသက်ပွဲတွေနေပြိုက်တဲ့ကျွန်တော် video clip တွေထွက်လာတာရှိတာပေါ့ဆိုတော့ဟိုအကယ်၍ control လုပ်ဘူးဆိုလို့ရှိလို့ကျွန်တော်ဒါဒီကျွန်တော်အစိုးရကိုသိဘူးဆိုရင်လည်းကျွန်တော်တို့ဒီရုပ်ပုံကားချက်တွေအကန့်တွေအလိုလိုကူကူပြတ်ပြတ်သွားနိုင်တယ်အဲ့ဒီဖားကိုကြီးရယ်ကိုပုံရတယ်ပေါ့နော်ဆိုတော့တည်င်းကိုပိတ်ဖို့ကြတော့ဆိုတော့တယ်လီဖုန်းကလည်းဖွင့်ထားတယ်ဆိုတော့ဟိုကျွန်တော်အမြင်ပြောရရင်ခေတ်ကရန်ကျေတက်လာတယ်ဒီ Facebook လိုဟာမျိုးရှိတဲ့အခါကျတော့ Facebook ကနေပြီးတော့ကျွန်တော်ဒီနေ့နေ့ကြာလာဆို live ဆက်ရဆက်လို့ရတာရှိတယ်ဆိုတော့ဒီဖက်ကဒီ data ထဲမှာရှိရကျွန်တော်တို့ဒီကမီဒီယာကော်ရက်ကိုဟိုဖိဖိရအောင်အသုံးချနိုင်တယ်ဒီအထူးသဖြင့် video streaming တော့အဲ့ဒါတွေအရင်ကောင်းတဲ့ဆိုတော့မလို့အဲ့ဒီဟာလေးတော့ဖြစ်ပေါ်လာမယ့်အကျိုးဆက်ကိုသူအဓိကစားချက်လည်းလို့ထည့်တယ
်အဓိကကတော့သူကဒီလို internet ပိတ်လိုက်တဲ့အကြောင်းစီးရေးမှလည်းသူတို့ကအေးသာစရာအကြောင်းတော့မရှိဘူးသို့တော်လည်းပဲသူတို့နဲ့ဖြစ်နေတဲ့ကိစ္စမှာအဲ့ဒီမှာလူခွင့်ချိုးပေါက်တာတွေသူတို့မမြင်စေရင်နဲ့မြင်ငွေးတွေလုဖို့သာရွယ်တယ်ဆိုတော့တကယ်တမ်းကောင်းတဲ့အကျိုးသက်မှုဥပမာညဉ့်ညမ်းရဲ့အတွက်အလားအလာဖြစ်စေမယ် at least ပေါ့လေအဲ့ဒီလက်နက်ကင်တိုက်ခိုက်နေတဲ့လူတွေကိုအပြတ်ချေမှုပလိုက်နိုင်မယ်ဆိုကြပါစို့သူတို့ကဆန္ဒအဲ့ဒီဟာတွေတခုမှဖြစ်လာနိုင်ကြတော့အကြောင်းမရှိဘူးပေါ့တတိမမောင်ချတာကလွယ်
ဟုတ်ကဲ့ကျွန်တော်အဲ့လိုမမြင်ဘူးဘာဖြစ်လို့လဲဆိုတော့တဘုံဖွဲ့စည်းရတယ်လည်းကျွန်တော်ထင်တယ်ဒီတို့ရရဲ့တရားဝင်အစီအစဉ်မှာတုံးသွင်းနေတယ်ကျွန်တော်ဆက်သွေးနက်ဝတ်ဒီအပြင်ကိုတော့တို့ဂျိုလူအလားဆက်သွေးနက်ဝတ်တွေလည်းတုံးလိုက်တာပဲတို့မှကဒီတဘုံဖွဲ့စည်းတွေမှာတော့ကျွန်တော်ထင်တယ်ဒီတို့မှစဉ်းစားထားပြီးသားအခြားသောဆက်သွေးရေးလမ်းကြောင်းတွေရှိနိုင်တယ်ဟုတ်ကဲ့ဒီဆက်သွေးဂျိုလူလမ်းကြောင်းတွေလည်းတို့တုံးနိုင်တယ်ဆိုတော့တဘုံဖွဲ့စည်းကိုလည်းတိုက်ရိုက်ကျွန်တော်တို့ဒီလိုတို့ပိတ်ဆို့ပြီးတော့ဒီဆက်သွေးချက်တောက်ရလည်းမရောက်ဘူးလို့ကျွန်တော်မြင်တယ်ဆိုတော့ကျွန်တော်အမြင်ပြောရတော့ဒေသခံပြည်သူလူထုကအခုနောက်ပိုင်းမှာဒီမိပညာရေးအများကြီးမလာတဲ့ဒီ internet streaming ပေါ်တော့အများတစ်ချို့ကိုအချိန်ရတဲ့ဘင်းကြီးကိုသင်ဆက်နိုင်တဲ့သူတို့ဒီ video streaming ဟာမျိုး live streaming ဟာမျိုးတော့ဆက်တားကြတယ်နောက်တစ်ခါတက်ပုံလိုဟာမျိုး video file လိုဟာမျိုးချက်ချင်းတစ်ကမ္ဘာလုံးကိုတွေ့ရင်တူပြန်သွားနိုင်တဲ့ဟာမျိုးကိုသူတို့အဲ control လုပ်ကြတယ်အတိုင်းလာတစ်ခုပြီးပေါ့နော်ဟိုထိန်းကျင်တယ်လို့
အဲ့တော့သူတို့ကလောလောဆယ် CE အဖြစ်နဲ့သူတို့အတွက်အလေးသာသွားစရာမရှိတဲ့အပြင်ဒီလိုထိန်းလိုက်တဲ့အတွက်ဘာဖြစ်လာလဲဆိုတော့ဒေတာကံပြည်သူတွေထောက်ခံမှုလည်းသူတို့ပိုဆုံးရှုံးမှာပေါ့တကယ်တော့စစ်ဆိုတာလူလူထောက်ခံမှုကလည်းအရေးကြီးလို့ထင်ပါတယ်ထို့နည်းကြောင့်သာပဲနိုင်ငံတကာရဲ့ထောက်ခံမှုကလည်းသူတို့ဆုံးရှုံးတယ်နိုင်ငံတကာလည်းဝေဖန်နေကြတယ်ဒါတွေကိုမြန်မာအာဏာပိုင်တွေမတွက်ကြလေသလားဆိုပြီးတော့ကျွန်တော်စဉ်းစားမိတယ်ဗျဟုတ်ကဲ့
ဗျဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့နော်အင်တာနက်ကိုကျွန်တော်တို့ပိတ်လိုက်တဲ့အတွက်ကြောင့်မဟုတ်လို့ပြောစရာပဲဖြစ်သွားတယ်ကျွန်တော်တို့ဒီလက်ဟိုအဓိကစစ်ဆင်ရေးမှာလည်းဟိုကိုယ့်ဘက်ကနေပြီးတော့အာသာကြကြီးတစ်ခုဖြစ်မသွားတဲ့ဒီပိတ်လိုက်တဲ့အတွက်ကြောင့်မဟုတ်လို့ပိတ်ပြီးတစ်ခုခုညာလို့တော့မလားဆိုရယ်တော်တော်ကြူပါမှုတွေပေါ့နော်တခြားကျွန်တော်တို့အောက်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေလားဒီပါဒီနိုင်ငံဒီမိတ်ဆွေနိုင်ငံတွေကျွန်တော်တို့ဒီချက်ချင်းဒီအဖွဲ့လိုဟာမျိုးတွေပြည်ပကမှာဒီကူကိုဘယ်နေရာပေါ်သွားကူရမလဲဆိုပြီးတော့ကျွန်တော်တို့တရင်ကိုဖောက်လာနေတဲ့ပုံပုံများတွေဟုတ်လားအဖွဲ့အစည်းတွေအားလုံးကအထောက်အထားပူပါမှုဖြစ်သွားတော့တော်တော်တူပဲကြောင့်မလို့အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့ဘာမှမဖြစ်ရသေးဘူးကျွန်တော်တို့အထူးအပေါ်မှာတက်မလို့ပုံမှာရောအဲ့တော့အလုံးကသမျိုးတွေမြင်လာကြတာပေါ့ဒီလိုလိုက်ကြလောဆယ်တော့သူတို့ပမာတော့ဟိုကျွန်တော်တို့ဒီစစ်ပြေမှာဘလောက်အားကောင်းသွားတယ်လို့မသိဘူးလောဆယ်တော့ကိုယ်ရင်မှုတွေနဲ့ဖြီးအားတွေရှိတဲ့ပြင်ကိုကျွန်တော်ဒီဆောင်ရွက်မှုဟာလူတွေရဲ့လွတ်လပ်ခွင့်ကိုကျုံ့ပိနေတာဖြစ်တဲ့အတွက်ကြောင့်မလို့လူ့ခွင့်ရေးဒီမိုစီကလုံးညည်းရလားလို့ဆိုတဲ့မေးခွန်းနဲ့ဆိုင်ရတာပေါ့အဲ့တော့လောဆယ်မှာတော့ဒီလိုဆောင်ရွက်တဲ့အတွက်ကျွန်တော်တို့မြင်လာတော့ အကောင့်ထဲအဆိုးကိုပို့ပြီးတော့ပေးနေတယ်လို့မြင်ပါတယ်ဗျ
။ဟုတ်ကဲ့။ဆိုတော့နောက်တစ်ခါအခုဒီလောက်ရပြီးရင်သူတို့မီဒီယာတွေဘက်ကများလှည့်လာနိုင်သလား။သူတို့ဒီဟာတွေကိုမပေါ်စီခြင်းလို့သူတို့ကရင်းမြစ်ကိုလိုက်ပြီးပိတ်ဖို့ကြိုးပမ်းတယ်။ဒါပေမဲ့မီဒီယာသမားဆိုတော့လိုက်ရှာပြီးတော့သတင်းလောက်ကြမှာပဲ။ဆိုတော့နောက်တစ်ဆင့်သူတို့ရဲ့ target ကမီဒီယာဝင်များပြန်မှထလာနိုင်သလား။ဒါတွေမလောက်ရဘူးဒီခါလောက်တဲ့အတွက်ဖန်နေစီရဲဆိုတော့
မီဒီယာလည်းဆွဲရတော့ဒီကျွန်တော်တို့နားလည်တာကကျွန်တော်တို့ဆိုချီပီတာဥပဒေအရအောင်ကျွန်တော်တို့ပါထုတ်ပြန်ခွင့်ရှိတယ်။အဲဒီတော့ကျွန်တော်တို့မှာဟာဥပဒေအကာအကွယ်နဲ့ဟိုဟိုရေးကြည့်မှုကနေပြီးတော့ကျွန်တော်တို့လက်ကွယ်အတိုင်းလာတခုတူပေါ့နော်။ဟိုကျွန်တော်တို့လောကကြီး complete ပြီးလောကကြီးရာနှုန်းပြေတော့မဟုတ်ဘူးတော်တော်လည်းကျွန်တော်တို့ပါလုံးလို့တော့ရတယ်။ဒါပေမဲ့သက်သနာပါလဲဆိုတော့ဒီလိုသတင်းမျိုးထုတ်ပြန်နေပြတ်သွားမလို့သူ့ကိုယ်များအဲဟိုဒီချိန်မှာပေါ့နော်အခုဒီလိုထုတ်ပြန်တဲ့သတင်းကြောင့်မဟုတ်ဘဲနဲ့တခြားကိစ္စတခုနဲ့များသက်သနာရှိလာနိုင်လားကိုရိုးတွေထားမှာကိုကမှုတွေရှိတယ်ဗျ။ဒါလို့ဆိုတော့ဒါကလည်းဟိုကိုတစ်ချက်လေးမှားသွားရင်တော့တစ်ချက်လေးဥပဒေနဲ့ညှိသွားတာလည်းကျွန်တော်တို့တရားစွဲဆိုင်ရတဲ့ကိစ္စမျိုးတွေအခုတော့ရှောက်ဖြစ်နေတယ်။ဆိုတော့အဲ့လိုဟာမျိုးတွေကဒုရောဒုရောပေါ့နော်။အဲ့လိုတော့ဟိုမီဒီယာသမားတွေပေါ်မှာဘယ်လိုဖြစ်အားရှိလဲဆိုတော့ကျွန်တော်တို့ဒီလိုမျိုးလက်နက်ကိုင်ပြိပခါတွေကိုအခုဒီတိုင်းသားတွေနဲ့ဖြစ်တဲ့ပြိပခါတွေမှာကျွန်တော်တို့သတင်းပြည့်ဆက်တဲ့အခါမှာပေါ့နော်။ကျွန်တော်တို့ကဟိုအရေးကြီးကြီးရတယ်ကိုအန်လေးကိုလည်းကိုကြည့်ရတယ်ဆက်ဆက်ဆက်ရှိပေါ့တော့ကိုကိုကိုကြံပြီးကြည့်ပြတဲ့နေသားတွေတော့ရောက်လာတော့အမှန်နဲ့ကဒီကဒီကမှစိတ်ဆိုင်တဲ့မီဒီယာကပူဆိုးတော့ပေါ့နော်တကယ်တော့ပြည်သက်ကပြင်းပြင်းထန်လာလေမီဒီယာသမားတွေများစွာပူလို့ရတာလေခက်ခဲလာလေအရန်ကိုအကဲဆက်လာလေအရန်ကိုအန်လေးကြည့်လာလေဆိုတဲ့အလိုတော့ဥတည်နေပါဗျာဟုတ်ကဲ့
မြန်မာနိုင်ငံရဲ့နိုင်ငံရေးကိုပြပကလူတွေသုံးသလိုက်ရင်စစ်တပ်နဲ့ NLD အစိုးရကသဘောထားကွဲလွဲမှုတွေအများကြီးရှိနေလို့သုံးသပ်ကြပါတယ်ဒါပေမဲ့လည်းအခုလိုသတင်းမှန်ဖော်ထုတ်ခွင့်မီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်လိုတဲ့နေရာမှာစစ်တပ်နဲ့အရသာအစိုးရတို့ဟာသဘောရဖြစ်နေတယ်သဘောထားညီညွတ်နေကြတယ်လို့ဆိုရင်မှန်ပါသလား။ဟုတ်ဆိုအ
ဲ့ဒါကတော့ကျွန်တော်အမြင်ပြောရရင်အခုလို internet ကိစ္စကိုကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုနှစ်ပိုင်းချီတာအရင်ကကျွန်တော် energy ဆိုတာနဲ့ပတ်သက်လို့ကျွန်တော်အမြင်ပြောရရင် energy ဆိုရရဲ့သဘောထားလို့ကျွန်တော်အနေနဲ့အဲတီခေါင်းပြီးယူဆရတာပေါ့နော်ကျွန်တော်သုံးသပ်ဖြစ်ပြတဲ့အနေနဲ့ဒီအဖြစ်ပြတဲ့ကိုတုံးဆက်ပြီးတော့ကျွန်တော်အဲနားလည်လိုက်တာကဘာလဲဆိုတော့ကျွန်တော်တို့တိုက်ကြီးကမလွတ်လပ်ဘူးသူတို့လည်းပြောပါတယ်မလွတ်လပ်သေးဘူးဥပဒေတွေမပြင်နိုင်သေးဘူးအဲ့တော့ဥပဒေတွေမပြင်နိုင်သေးတဲ့ကျွန်တော်အဲ့ဒါကျွန်တော်တို့ဒီရိုက်တာဖြစ်သွားတယ်ကျွန်တော်တို့ဒီဒီဘက်နိုင်ငံတို့ဘက်ဒီကျွန်တော်တို့အဥပဒေတွေဟာမျိုးပေါ့မပြင်နိုင်သေးဘူးပြင်နိုင်သေးတဲ့အချိန်မှာမီဒီယာတွေနဲ့တော့မီဒီယာများအနေနဲ့တော့မကြည့်ရင်ကောင်းမယ်ကြည့်ရင်တော့ကိုဖြစ်ပုံစံဆိုတဲ့သဘောမျိုးကျွန်တော်ဒီရက်သားဆိုးရရက်တည်နေတယ်ကျွန်တော်နားလည်ဒါကတပိုင်းပေါ့ဆိုအခု internet ပိတ်တဲ့ကိစ္စမျိုးကြတော့ကျွန်တော်ဘယ်လိုနားလည်ထားလဲဆိုတော့တပ်မတော်အနေနဲ့စစ်စစ်လုပ်တဲ့အခါမှာအခုတော့ပိုင်းကသူ့ကြီးပဲမဟုတ်ပဲねကျွန်တော်တို့ဒီဟိုအားလုံးလက်ကြမှာပါကျွန်တော်တို့ဒီနိုင်ငံတော်တိုင်းနိုင်ငံကဘယ်လိုညွှန်ကြားတယ်ဆိုတဲ့ဟာမျိုးတွေနဲ့ပြောလာတဲ့ခါကျတော့ကျွန်တော်အသေးအောင်တိုင်မြင်ပြီးတော့အသေးအောင်ခြပြပြီးတော့မှသိတာမျိုးတွေရှိလာတယ်ဆိုတော့ကျွန်တော်အမြင်ပြောရရင်တော့ဒီတပ်မတော်အနေနဲ့ဒီစစ်စစ်ရေးကိစ္စတွေမှာသူတက်ကြွားနားလည်တဲ့ကိစ္စတွေဖြစ်တဲ့တော့ကျွန်တော်တို့ဒီရက်သားအစိုးရကိုသူကပိုင်းပိုင်းနိုင်နိုင်ရှင်းပြပြီးတော့မှဒီရက်သားအစိုးရကိုပါသူကဒီဆုံးဖြတ်ချက်တွေမှာပါအောင်ဆွဲခေါ်လာတဲ့ပုံစံရှိတယ်။အဲ့ဒါအဲ့မှာလည်းတပါးလေးဖြစ်တယ်လို့အများယူဆကြဖြစ်လာတယ်အနေသာဖြစ်ပါရဲ့
။ဥကျော်စန္ဒာရဲ့မြန်မာရေးတုံ့ပြန်ချက်ကိုနားဆင်ခဲ့ရတာပါ။အခုတော့လာမယ့်စနေညတရိုက်လီလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင်။
လျှက်စစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရစေဖို့လာမယ့်ဇွန်လ1ရက်နေ့ကနေစတင်ပြီးလျှက်စစ်တာကတွေတိုးကောင်းမယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါတယ်။လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်မှာအခုလိုလျှက်စစ်တာကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲ။အခုလိုမီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရောလူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလား။ဇွန်လ29ရက်စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည်းရဲ့လေးလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
VOA American တန်ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုနားဆင်ရပါမယ်ရှင်
ားကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ယောဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမချဲဖလာတီနီကိုပြည်သူ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ထိုင်းနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာတော့2034ကမ္ဘာဖလားနဲ့ပတ်သက်ပြီးတော့သဘောတူညီမှုတစ်ခုရခဲ့ကြပါတယ်ဩစတြေးလျနိုင်ငံကပြည်သူ့ Open Champion Ashley Body ကတော့ကမ္ဘာအဆင့်1တက်တဲ့ကစားသမားဖြစ်သွားပါပြီဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာရင်ဆုံးတော့နိုင်ငံတကာဘောလုံးပွဲတွေနဲ့စတင်ကြပါတယ်ပြည်သူနိုင်ငံမှာကျင်းပတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့အရှင်ပြင်းထန်တဲ့အတူဂျာမနီအင်္ဂလန်နဲ့နော်ဝေးတို့ quarter final တက်သွားပြီးတော့ဘရာဇီးလ်အသင်းကတော့ပြိုင်ပွဲကထွက်လာရပါပြီဒုတိယအဆင့်ရှုံးထွက်ပွဲတွေကိုစနေနေ့ကစကစားကြတာမှာဂျာမနီကနိုင်ဂျီးရီးယားကို3ဂိုးခုမရှိအင်္ဂလန်ကကင်မရွန်ကို3ဂိုးခုမရှိအရှင်ပြင်သစ်ကဘရာဇီးလ်ကို2ဂိုးတကိုးနဲ့နိုင်ပြီးတော့နော်ဝေးနဲ့ဩစတြေးလျတို့တကိုးစီတည်ဖြစ်လို့ penalty ကဏ္ဍမှာတော့နော်ဝေးက4ဂိုးတကိုးနဲ့နိုင်ပြီးတော့ quarter final ကိုတက်သွားတာဖြစ်ပါတယ်။ဘရာဇီးလ်နိုင်ငံကကိုပါအမေရိကဖလားဘောလုံးပွဲမှာတော့အရှင်ဘရာဇီးလ်အသင်း quarter final တက်သွားသလိုအာဂျင်တီးနားလည်း quarter final ထပ်သွားပါပြီ။အုပ်စုနောက်ဆုံးပွဲစဉ်တွေမှာဘရာဇီးလ်ကပီရူးကို5ဂိုးခုမရှိ၊ဗင်နီဇွဲလားကဘိုလီးဗီးယားကို3ဂိုးတကိုး၊ကိုလံဘီယာကပါရာဂွေးကို2ဂိုးခုမရှိနဲ့နိုင်ပြီးတော့အာဂျင်တီးနားကလည်းကာတာကိုတော်တော်လေးခက်ခက်ခဲခဲကစားပြီးမှငကူကူမရှိနဲ့နိုင်ပါတယ်။ကာတာအသင်းကောင်းတာကြောင့်မဟုတ်ပဲအာဂျင်တီးနားအသင်းရဲ့ကစားပုံအတော်လေးညံ့တာကြောင့်သာအခုလိုခက်ခက်ခဲခဲကစားရတာဖြစ်ပါတယ်။ဥရောပဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမချက်ဖလာတီနီကိုတော့ပြင်သစ်ရဲတပ်ဖွဲ့ကဂျော်လာ19ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။2022ကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ခဲ့တဲ့အရှုပ်တော်ဝင်နဲ့ပတ်သက်ပြီးတော့စစ်ဆေးဖို့အတွက်ဖမ်းဆီးခဲ့တာပါ။ဒါပေမဲ့အညသကောင်ကျော်မှာပဲဖလာတီနီကိုရဲကပြန်လွှတ်ပေးခဲ့ပါတယ်။ပြည်သူ့ရဲတပ်ဖွဲ့ကသူ့ကိုယူရို2016ဥရောပဖလား2018ကမ္ဘာဖလား PSG အသင်းနဲ့ကမ္ဘာဘောလုံးဖွဲ့ချုပ်ကိစ္စရည်နဲ့ပတ်သက်ပြီးတော့လဲစစ်ဆေးမေးမြန်းခဲ့တယ်လို့ဖလာတီနီကပြောပါတယ်ဗျာ။စပိန်တိုက်စစ်မှူးဖနန်ဒိုတော်ရက်စ်ကတော့ဘောလုံးကစားတာကနေအားယူပြီးလို့ခြင်ညာလိုက်ပါတယ်။စပိန်အသင်းကိုကမ္ဘာဖလားနဲ့ဥရောပဖလားတွေရအောင်ဆွတ်ဆောင်ပေးခဲ့တဲ့တော်ရက်စ်ဟာဘောလုံးသမားဘဝကနေအားယူပြီးလို့ပြီးခဲ့တဲ့သတင်းဘက်ကခြင်ညာခဲ့ပါတယ်။တော်ရစာစပိန်နဲ့အတူ2010ကမ္ဘာဖလား2008နဲ့2012ဥရောပဖလားတွေကိုရခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရစ်အနားယူသွားချိန်မှာပဲစပိန်အသင်းရဲ့နီးပြလူးဝစ်အန်ရီကေကတော့သူ့ရဲ့ကိုယ်ရေးကိုယ်တာအကြောင်းအကြောင်းတွေကြောင့်စပိန်နီးပြဖြစ်ကနေလုထွက်လိုက်ပါပြီအန်ရီကေဟာလွန်ခဲ့တဲ့3လကလေးကနီးပြတာဝန်ကိုယာယီအနားယူခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာလို့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဘီယဲလက်စ်ကပြောပါတယ
်အဲလူးအန်ရီကေကွန်မူနီကာကေနိုဝါဆဂီရ်ကမ်ဆယ်လက်ဆနာဒို
လူးစ်ကသူ့အနေနဲ့စပိန်နီးပြဖြစ်ဆက်ပြီးတော့လုံခြုံရမှာမဟုတ်ဘူးလို့ကျွန်တော်တို့ကပြောတာပါအန်ရီကေဟာစပိန်အသင်းအတွက်အကောင်းဆုံးလုပ်ပေးခဲ့ပြီးအဲ့ဒီအတွက်ကျေးဇူးတင်ပါတယ
်အန်ရီကေနေရာမှာတော့လက်ထောက်နီးပြရောဘတ်မော်ရီနိုကိုအစားထိုးလိုက်တယ်လို့စပိန်ဘောလုံးဖွဲ့ချုပ်ကကြေညာပါတယ်ဘောလုံးသမားပြောင်းရွှေ့တွေဘက်မှာတော့ဂျာမနီနောက်တန်းလူမက်စ်ဟမ်မယ်ဟာဘိုင်ယန်ကနေသူ့ရဲ့အသင်းဟောင်းဒေါ့တမန်ကိုပြန်ပြောင်းသွားပါပြီဟမ်မယ်စာဘိုင်ယန်မှာ3နှစ်ကြာကစားပြီးတဲ့နောက်ဒေါ့တမန်ကိုပြန်ပြောင်းဖို့အသင်းနဲ့တင်းကြမှာသဘောတူညီမှုရခဲ့ကြပါတယ်ဂျာမန်မီဒီယာတွေမှာတော့သူ့ကိုယူရို38သန်းနဲ့ဒေါ့တမန်ကပြန်ခေါ်လိုက်တာဖြစ်တယ်ဆိုပြီးတော့ပေါ်ပြနေကြပါတယ်နောက်ထပ်အပြောင်းအရွှေ့သတင်းတစ်ခုကတော့ Real Madrid အသင်းကလီယိုမာကစားနေတဲ့ပြင်သစ်နောက်တန်းလူ Fallen Mendy ကိုယူရို48သန်းနဲ့ဝယ်လိုက်ပါတယ
် Je suis très honoré d'être dans ce club là
Mendy ကတော့သူ့အနေနဲ့ Real မှာကစားဖို့စာချုပ်ချုပ်ခဲ့တာကိုမယုံနိုင်လောက်အောင်ဖြစ်မိပြီးတော့အလုံးမဲဝမ်းမြောက်မိရဲ့ဆိုပြီးတော့ပြောပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကမ္ဘာဖလားဘောလုံးပွဲကြီးကိုမြန်မာနိုင်ငံမှာကျင်းပခွင့်ရတော့မှာလားဆိုတာပါအဲ့လိုဆိုရင်တော့ကျွန်တော်တို့မြန်မာဘောလုံးဝါသနာရှင်တွေအတွက်တသက်မှာတစ်ခါကြုံတော့ကြုံခဲအခွင့်ရေးလို့ပဲဆိုရမှာပါအကြောင်းကတော့2034ကမ္ဘာဖလားဘောလုံးပွဲကိုရှေ့တောင်အာရှဒေသနိုင်ငံတွေကပူးတွဲအင်ရှင်အဖြစ်ကျင်းပဖို့စိတ်ဝင်စားနေတာကြောင်းပ
ါဝန်ဒီဟူနမ်ทั้งหลายได้ทางดูแลอาเซียนร่วมมือกัน
ในงานบางกอกมาปีเกตะเรนบักกูก็ชิมบาเกอาเซียนไทยซูนิเวิร์สด้วยมาที2034กว่าพลาโกอาเซียนနိုင်ငံนี่ก็ไอ้ชิ่อဖြစ်ปูด้วยชิมบาควรยาบุกิสาโกနိုင်ငံกองทัพนี่ก็ตบอดูเกจาเลยโลทายวินจีจุปรายชันโอชาก็จีญญาบาเร2026กว่าพลาโกอเมริกันแคนาดาเนี่ยเม็กซิโก3နိုင်ငံปองมีชิมบาโบลงเนี่ยจัง2034มาอาชาไตก็อเล่จาเรคาไอ้โลปูด้วยชิมบาควรยาบุกูซินซาเนี่ยဖြစ်ပြီးတော့ကောင်းဆောင်တွေကလည်းဒါကိုသဘောတူကြပါတယ်2009တုန်းကတော့ထိုင်းမလေးရှားအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံ၄နိုင်ငံပေါင်းပြီးတော့အာရှဘောလုံးပွဲကိုအင်ရှင်ဖြစ်ဦးတွဲကျင်းပခဲ့ကြတာပါဒါကြောင့်တကယ်လို့သာအာဆီယံနိုင်ငံတွေအနေနဲ့ဦးတွဲအင်ရှင်ဖြစ်ခွင့်ရမယ်ဆိုရင်တော့မြန်မာနိုင်ငံကလည်းကမ္ဘာဖလားပွဲစဉ်တချို့ကိုလက်ခံကျင်းပခွင့်ရလာနိုင်မှာဖြစ်ပါတယ်ခင်ဗျာဒင်းနစ်သတင်းတွေမှာတော့ဂျာမနီက How Open Tennis ပြိုင်ပွဲမှာဆွစ်ဇာလန်က Roger Federer က Belgium က David Goffin ကိုခွန်66တင်းနဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်ဖက်ဒရာအတွက်တော့ဒါဟာဟောင်းပြိုင်ပွဲကိုဆယ်ချိန်မြောက်နိုင်တာဖြစ်ပြီး
ADB Champion စုစုစုပေါင်း100ကြိမ်ရလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။ဒီမစုံဒန်ယာကြောင့်ဒန်နစ်ကစားတာကိုနားလိုက်ရတဲ့အန်နီမရီပြန်လာပါပြီ။မရီဟာပြီးခဲ့တဲ့ဘက်ကလန်ဒန်မှာကျင်းပတဲ့ Queen's Club Tennis ပြိုင်ပွဲအမျိုးသား2ယောက်တွဲမှာစပိန်က Feliciano Lopez နဲ့တွဲပြီးတော့ပူဆွဲခဲ့တာပါ။ဖိုင်နယ်မှာမရီနဲ့လိုပက်စ်က Salisbury နဲ့ Rajiv Ram တို့ကို865-35နဲ့နိုင်ပြီးချန်ပီယံဖြစ်ခဲ့တာပါ။မရီကတော့တယောက်ချင်းပွဲတွေကိုတော့အလင်းစလိုကစားမှမဟုတ်ပဲအချိန်ယူမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ Australia နိုင်ငံကပြင်သစ် Open Champion Ashley Barty ကတော့အမျိုးသမီးဘက်မှာကမ္ဘာအဆင့်တက် Tennis ကစားသမားဖြစ်သွားပါပြီ။ Birmingham မှာကျင်းပတဲ့ Nature Valley Classic Tennis ပြိုင်ပွဲမှာ Barty ကနိုင်ရပြီးတော့ကမ္ဘာအဆင့်တက်နေရာကိုရောက်သွားတာပါ။ဒေါ်လာ23ရက်နေ့ကစားတဲ့ final မှာ Barty က Julia Gorges ကို 6-3-5 နဲ့နှစ်ပွဲပြနိုင်ပြီးတော့ champion ဖြစ်ခဲ့တာပါဒီပွဲနိုင်လိုက်တာကြောင့်သူဟာဂျပန်နိုင်ငံက Naomi Osaka နေရာမှာအစားထိုးပြီးတော့ကမ္ဘာအဆင့်တက်ကစားသမားဖြစ်သွားတယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
ကိုရင်နိုင်စီစဉ်တင်ဆက်တဲ့တပတ်တွင်အကစားသတင်းလွှာတွေကိုနားဆင်ခဲ့ကြရတာပါရှင် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်။VOA မြန်မာပိုင်းစီစဉ်ရဲ့ Asia 77 ဂျူရုကနေထုတ်လွှင့်ပေးနေတဲ့နိုင်စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ INTELSAT17 နဲ့ MEASAT3 တို့ဖြစ်ပါတယ်ရှင်။အခုဆက်ပြီးဒီကနေ့တွေ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်။
2016ခုနှစ်သမရရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘော့မူလာကဇူလိုင်လကျရင်အောက်လွှတ်တော်တရားရေးနဲ့ထောက်လှမ်းရေးကော်မတီတွေရှိမှမေးမြန်းတာတွေကိုပြောဆိုဖြေကြားဖို့သဘောတူလိုက်ပါပြီ။အဲဒီကြားနာပွဲဟာအများပြည်သူတက်ရောက်နိုင်တဲ့တကဖွင့်ကြားနာပွဲဖြစ်ပါမယ်။ဒီသတင်းမှာကုံမာတရုတ်သမရရှိချင်းဖြစ်တဲ့တွေ့ဆုံဆွေးနွေးတဲ့အခါကုံသွေးဆိုင်ရာသဘောတူညီချက်တခုမရဘူးဆိုရင်တရုတ်နိုင်ငံပေါ်နောက်ထပ်သွင်းကုန်ခွန်တွေစီကျက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့သဘောတူညီချက်မရဘူးဆိုရင်တိတ်ကိုထိရောက်တဲ့နောက်ထပ်သွင်းကုန်ကွန်တွေစီကျက်မယ်လို့ Fox စီးပွားရေးဥက္ကဋ္ဌသတင်းဌာနနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်သမ္မတ Trump ကပြောတော်တာပါဂျပန်နိုင်ငံ Osaka မြို့မှာဒီသတင်းပတ်ကျင်းပမဲ့ဆက်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးစည်းဝေးမှာတရုတ်အမေရိကန်ခေါင်းဆောင်တို့ဦးတွေ့ဖို့စီစဉ်ထားတာပါကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြီးခဲ့တဲ့မေလမှာအောင်မြင်မှုမရပဲရပ်သွားခြင်းကလေးကဆိုရင်ခေါင်းဆောင်2ယောက်မျက်နှာချင်းဆိုင်တွေ့ဆုံမှာလည်းဖြစ်ပါတယ်အမေရိကန်ကမကြသေးခင်ကချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုတွေဟာသူတို့ရဲ့ 5G စီးပွားရေးလုပ်ငန်းပေါ်ထိခိုက်မှုမရှိသေးဘူးလို့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei ကဒီကနေ့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေချိန်မှာပဲအခုလိုပြောလိုက်တာပါ။ Huawei ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Ken Hu ကလက်ရှိ 5G နည်းပညာပေါ်တန်ခတ်ရည်ရွယ်မှုတွေကလုံးဝထိခိုက်မှုမရှိဘူးဆိုတာအားလုံးကိုရှင်းရှင်းလင်းလင်းပြောနိုင်ပါတယ်လို့တရုတ်နိုင်ငံရှိုင်းမြို့မှာကျင်းပနေတဲ့ Mobile World Congress မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်တဲ့လူဆွဆွဲထားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမှုတစ်ခုအပြည့်အဝဆောက်လုပ်ဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရှေ့နေကစတင်လှုပ်ဆောင်တော့မှာဖြစ်တဲ့လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။2018ခုနှစ်နိုစက်တင်ဘာလမှာကနအူးစမ်းစစ်မှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်ဒီအချိန်လေးအပေါ်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ခွင့်ပြုချက်တင်ပြတောင်းခံမယ်လို့ ICC ရှေ့နေကပြောပါတယ်။လူညာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ ICC နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါဗျာခင်ဗျာ
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုစောဝင်းလိုင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCBL ထရက်ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းတူမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင်။ VOE အစီအစဉ်တွေကိုအားပေးနာဆင်ကြားတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.